Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်2019ခုနှစ်အောက်တိုဘာလ3ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24.25/30နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်ပြည်ထောင်စုလက်စ်ဗေဂတ်ကလူစုလူဝေးကြားတနက်နဲ့ပြစ်ခတ်ခဲ့သူထံကနေနောက်ထပ်တနက်40ကျော်ကိုအနာပိုင်းတို့ရှာဖွေတွေ့ရှိခဲ့ပါတယ်ပြစ်ခတ်ခဲ့ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးအမေရိကန်နေလွတ်မြောက်ရေးကလွဲလို့မြောက်ကိုရီးယားနဲ့ဆွေးနွေးစရာမရှိသေးဘူးလို့အမေရိကန်ဆိုရာအင်ဂျီရောကပြောဆိုပါတယ်ယူပဗေဒဆိုင်ရာနိုဘယ်ဆုရှင်တွေကိုလည်းဒီကနေ့ကြေညာလိုက်ပါပြီ။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့ ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့နဲ့ပူးပေါင်းတင်တဲ့အင်ဒိုနီးရှားနိုင်ငံသားတွေမြန်မာနိုင်ငံမသွားနိုင်အောင်အင်ဒိုနီးရှားအစိုးရကစောင့်ကြည့်တားဆီးမှုတွေလုပ်နေတာနဲ့အတူနှားဆင်ရမှာက
The United Nations has been clear that the solution to this crisis needs to involveThe refugees being able to return where they come from.
ရခိုင်ပြည်နယ်ပြဿနာရေးဖြစ်ရှင်းနိုင်ဖို့ကဒုက္ခသည်တွေနေရပြန်နိုင်ရေးကိစ္စကိုပါထက်သွင်းဖို့လိုအပ်ကြောင်းကုလသမဂ္ဂအကြီးအကဲတဦးဖြစ်တဲ့ Mark Lowcock ကပြောသွားတာပါ။အပြည့်စုံကိုတည်နေပြီးမှနားဆင်ကြရပါမယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေပြန်ခေါ်မဲ့မြန်မာအစိုးရရဲ့အဆိုပြုချက်ပေါ်အမြင်သဘောထားတွေအပြင်ထိုင်းနိုင်ငံဘက်ကမြန်မာအလို့သမားရေးကိစ္စဆွေးနွေးချက်တွေကိုပါနားဆင်ကြရဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိမိထိုင်းနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
ခေတ်သစ်အမေရိကန်သမိုင်းမှာတနက်သမားတအုပ်လက်ချက်နဲ့အဆိုအဝါဆုံးတည်ဆုံးမှုတွေဖြစ်ခဲ့တဲ့လူစုလူဝေးတွင်ပြစ်ခတ်မှုရဲ့နောက်ွယ်ကအကြောင်းရင်းကိုသိဖို့နီဗာဒါပြည်နယ်လတ်စဝေကရဲအဖွဲ့ဆက်လက်ရှာဖွေနေသေးဖြစ်ပါတယ်။တနက်သမားကတော့နီဗာဒါပြည်နယ်မက်စကွတ်ကအသက်64နှစ်အရွယ်စတီဖင်ပက်တော့ဖြစ်တယ်လို့တာဝန်ရှိသူတွေကအတည်ပြုထားပါတယ်။တိုက်ခိုက်မှုကြောင့်59ဦးတည်ဆုံးပြီး529ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီလူကပြဿနာပေါင်းစုံနဲ့မူမမှန်တဲ့လူလို့ယူဆပြီးအထူးစုံစမ်းနေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့အင်ကာနစ်မှာပြောပါတယ်။တိုက်ခိုက်ခံရမှုကိုပထမဆုံးတုံ့ပြန်ကင်တွယ်ခဲ့ကြတဲ့တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကိုလည်းသမ္မတကချီးကျူးပြောဆိုပါတယ်။တနက်သမားဘက်တော်တဲခိုခဲ့တဲ့လတ်စ်ဗေဂတ်ဟိုတယ်ခန်းတွင်းကနေတနက်23လက်နောက်သူ့အိမ်တစ်လုံးကနေတနက်19လက်ထပ်တွေ့ခဲ့ပါတယ်။တနသမားရဲ့နောက်ကျောင်းရာဇဝင်တဲကနေရနိုင်သမျှတဲလွန်စားတွေကိုရှာနေတယ်လို့လဲရဲတပ်ဖွဲ့ပြောခွင့်ရကတင်းတောက်တွေကိုပြောပါတယ်။တနသမားပက်တော့ကတကူတော်လှုပ်ရှားခဲ့တာလို့အာနာပိုင်တွေကယုံကြည်ထားပြီးလတ်စ်ဗေဂတ်မြို့အတွက်ချင်းချောက်မှုမရှိတော့ဘူးလို့လဲမြို့တော်ရဲတပ်ဖွဲ့ကပြောပါတယ်။တနသမားပက်တော့နဲ့ညီကိုတော်ဆက်သူအဲရစ်ကလည်းဘာရှိရချက်နဲ့လှုပ်ခဲ့တယ်လဲဆိုတာမသိဘူးလို့ပြောပါတယ်။တနတ်သမားပက်တော့ကချမ်းသာသူတူဖြစ်ပြီးနိုင်ငံရေးဘာသာရေးခံယူချက်နဲ့ပတ်သက်ပြီးမသိသလိုလူမျိုးကြီးစိုးရေးဝါဒီကြီးနဲ့လည်းပတ်သက်မှုမရှိစိတ်ချမ်းသာရေးချွတ်တက်ခဲ့တဲ့နောက်ကြောင်းလည်းမရှိဘူးလို့ညေကိုတော်ဆက်သူကပြောဆိုခဲ့ပါတယ်ရှင်
အင်အားပြည့်ဟာရီကိန်းမုန်တိုင်းဝင်တိုက်သွားတဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုကြီးစုဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီကနေ့ရောက်ရှိလာပါတယ်ပေါ်တိုရီကိုကျွန်းအုပ်ချုပ်ရေးမှူးရီကာဒိုရူဆယ်လိုစစ်ဘက်အရာရှိတွေမုန်တိုင်းတန်တင်သူတွေနဲ့လည်းသမ္မတထရမ့်တွေ့ဆုံဖို့ရှိပါတယ်ဒါအပြင်ဟာရီကိန်းမုန်တိုင်းတန်တင်ခဲ့တဲ့အမေရိကန်ပိုင် Virgin Island ကျွန်းအုပ်ချုပ်ရေးမှူးကက်နက်မက်ပ်နဲ့လည်းသမ္မတထရမ့်တွေ့ဆုံမှာပါမုန်တိုင်းတန်ကြောင့်ကျွန်းပေါ်ကလျှက်စစ်တအားပေးစေုံပျက်စီးခဲ့ရတယ်လို့လူအုံတော်များများလည်းတောက်တုံရမြမိဆက်လဲဖို့လောင်စာဆီတွေကလည်းပြက်လက်သွားတဲ့အပြင် Mobile Phone တွေကလည်းဆက်လို့မြဖြစ်သွားခဲ့ရတာပါပေါ်တိုရီကိုကျွန်းရဲ့မုန်တိုင်းပြန်လည်ထူထောင်ရေးလုပ်ငန်းတွေနှောင့်နှေးနေတဲ့အတွက်ဆိုပြီးသမ္မတထရမ့်ဆိုရအဖွဲ့ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာပါမုန်တိုင်းတိုက်ပြီးတဲ့နှစ်ပတ်အကြာမှာ30ရက်လောက်အတွက်တောက်တုံးရင်ပြန်ပေးနိုင်ခဲ့တယ်လို့ပဲအော်တိုဘာလကော်မိုင်မှာတော့လျှက်စစ်မီ25ရာခိုင်နှုန်းပြန်လည်ပေးနိုင်မယ်လို့အုပ်ချုပ်ရေးမှူးရိုဆက်တိုကပြောပါရယ်သမ္မတထရမ့်ကတော့သူ့အစိုးရအဖွဲ့ရဲ့မုန်တိုင်းပြန်လည်ထူထောင်ရေးလုပ်ငန်းမှာအကာအကွယ်ပြောဆိုသွားပြီးတော့ပေါ်တိုရီကိုကျွန်းကိုအစားအစာနဲ့ထောက်ပံ့ရေးပစ္စည်းအများအပြားပေးပို့ထားပြီလို့သတင်းလာနေကပြောပါရယ်
မြောက်ကိုရီးယားအစိုးရကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသား3ဦးလွတ်မြောက်ရေးနဲ့ပတ်သက်ပြီးတာမြောက်ကိုရီးယားနဲ့ဆွေးနွေးပြင်မယ်လို့အမေရိကန်သမ္မတအင်ဂျူရောကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအာဏာပိုင်တွေနဲ့အမေရိကန်ကြားဓာတ်ရိုက်ဆက်သွယ်ရေးလမ်းကြောင်းတွေရှိနေစေဖြစ်ပြီးအမေရိကန်အစိုးရတာဝန်ရှိသူတွေကဆွေးနွေးညှိနှိုင်းနိုင်ရေးကြိုးပမ်းနေတယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကကြေညာချက်ထုတ်ခဲ့တာပါ။ဒါပေမဲ့သမ္မတထရန့်ရဲ့မှတ်ချက်စကားကြောင့်ဝန်ကြီးတီလာဆန်ရဲ့ပြောဆိုချက်ကမှေးမှိန်သွားရပါတယ်။ဝင်ကြီးတီလာဆန်ရဲ့ပြောဆိုချက်ပေါ်အမေရိကန်အစိုးရအင်ဂျီရောရဲ့တုံ့ပြန်ချက်နဲ့ပတ်သက်ပြီး အင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်ကပြောဆိုရမှာတော့တည်ဆုံးခဲ့ရပြီဖြစ်တဲ့အမေရိကန်ကျောင်းသားအော်တိုဝမ်ဘီယာလိုပဲဖန်စီထိန်းသိမ်းခံထားရတဲ့အမေရိကန်နေပြန်လို့ရဲ့အတွက်သာအမေရိကန်ဥပဒေကဆွေးနွေးပြောဆိုမှုတွေဖြစ်လာနိုင်ပါတယ်အမေရိကန်အစိုးရအနေနဲ့ ဒီပုံစံဆွေးနွေးမှုမျိုးကိုပဲလုပ်လို့တဲ့ဆန္ဒရှိနေပြီးဒီအချိန်မှာတော့မြောက်ကိုရီးယားနဲ့တခြားကိစ္စဆွေးနွေးမှာမဟုတ်ဘူးလို့အင်ဂျီရောပြောခွင့်ရကပြောဆိုတုံ့ပြန်ခဲ့တာပါတမရထရန့်ကအခုလိုမှတ်ချက်ပြီးပြောဆိုပြီးမယ်လို့လဲတမရအနေနဲ့နိုင်ငံဆိုင်ဝင်ကြီးတီလာဆန်အပေါ်မှာယုံကြည်အားထားနေစေဖြစ်ပါလေလို့အမေရိကန်တမရအင်ဂျီရောကမနေ့တနင်္လာနေ့မှာပြောဆိုသွားပါတယ်ရှင်
အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမှာရှိတဲ့ကျူဘာတန်ယောဂဝန်ထမ်းတွေကိုလျှော့ချဖို့အမေရိကန်အစိုးရကတိုက်တွန်းဖို့ဒါမှမဟုတ်အမိန့်ထုတ်ဖို့ရှိနေတယ်လို့တမရထရမ့်အစိုးရအဖွဲ့ကရတဲ့သတင်းမြစ်တွေကိုကိုးကားပြီးအမေရိကန်သတင်းဌာနအတော်များများကဆိုပါတယ်ကျူဘာနိုင်ငံရောက်အမေရိကန်အမှုထမ်းတွေဟာပဟေလိဆန်ဆန်တိုက်ခိုက်ခံရရပြီးတဲ့နောက်အဲ့ဒီအမေရိကန်တန်ဝန်ထမ်းတွေလျှော့ချ Chakoro, American and Chai Yong Tawan Shiduga, Tija Pisomotobao. If it didn't Hanaya Soya, Washington Mashire, Juba Tayonga, Wana Chose, Yakano Shochapo, American and Ganga Tansole Melo Sware. Miami Herone, Riders didn't Hana Rigaro, Juba Tanwantan Tomo Nopon Shocha Tobo, Tamara Trump Soya Puega, a mate Topian Lay Melo Sware. Juba Nanga Mashire, American Tayon Wantan, Naset the Uriya Jama Yeri, Chikai City, Takamu Kankayarajan, Tago Tombian and Ine, Tayonga, Tavio, Yemiji Lare, Wunanego Pianle, Koyume, Subi, American Nangan Chai Tanaga, Taujani, Machina, Kevare, Pikerella, Dominaga Salo, Jubaga, American Tayon Wantanima, Ami Ayong, Aja Ayong Tikaida, Muwe Rane, Elumiare Lekana, မြန်မာဖြစ်ပေါ်လာတဲ့ဆိုပြီးတင်ပြပေးပါရစေ။ဒီလိုကျမ်းမာရေးအပေါ်ထိခိုက်စေတဲ့အကြောင်းရင်းနဲ့ဒီတိုက်ခိုက်မှုရဲ့လက်တဲကိုစုံစမ်းစစ်ဆေးသူတွေရှာမတွေ့ကြဘူးလို့နိုင်ငံခြားရေးဝန်ကြီးရက်စ်တီလက်ဆန်ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။ကျွမ်းနိုင်ငံကတော့ဒီတိုက်ခိုက်မှုမှာပါဝင်ပတ်သက်ခြင်းမရှိကြောင်းညင်းဆိုထားတယ်လို့စုံစမ်းစစ်ဆေးမှုမှာပူးပေါင်းပါဝင်နေတယ
ယူအေအမေရိကန်အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7239လိုင်းဒိုမီတာ25 kHz 7196လိုင်းဒိုမီတာ32 kHz 6325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 7905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အိန္ဒိယဖက်ချန်ကက်ရှမီးယားဒေသကစရီနဂါလေးစိတ်အနီးအကူတပ်ဖွဲ့စခန်းတစ်ခုကိုစစ်သွေးကြရတယ်လို့တန်တရားရှိရတဲ့အဖွဲ့တစ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဒီကနေ့အင်္ဂါနေ့အပြန်လည်ပစ်ခတ်မှုအတွင်းစစ်သွေးကြ3ယောက်နဲ့အိန္ဒိယစစ်သားတဦးသေဆုံးခဲ့ပါတယ်။အိန္ဒိယလုံခြုံရေးတပ်ဖွဲ့ဝင်တွေနေထိုင်ရာအကူစခန်းကိုစစ်ယူနီဖောင်းတွေဝတ်ထားတဲ့စစ်သွေးကြတွေကဘုံနေနဲ့ခွဲပြီးတော့ဆက်တနတ်တွင်နဲ့ပြစ်ခတ်ခဲ့တာပါဒီအခြေစိုက်စခန်းက၄စိမ့်နဲ့စီယိုပဲချတာပါဗြိတိန်ကိုလိုနီအုပ်ချုပ်မှုအဆုံးတတ်ခဲ့ချိန်1948ခုနှစ်ကတည်းကစလို့အိန္ဒိယနဲ့ပါကစ္စတန်ကြားကက်ရှမီးယားအရေးစစ်ဖြစ်ခဲ့ကြပါတယ်မွတ်စလင်အများစုနေထိုင်ရာကက်ရှမီးယားဒေသကိုနျူကလ িয়ার လက်နက်ပိုင်အိန္ဒိယနဲ့ပါကစ္စတန်ကြားခွဲဝေပိုက်ဆံကြတာဖြစ်ပေမဲ့နှစ်နိုင်ငံစလုံးကတော့အပြည့်အဝပိုက်ဆိုင်တယ်လို့ပြောဆိုနေကြတာဖြစ်ပါလိမ့်ရှင်
။ပျောက်ဆုံးသောတဲ့မလေးရှားလင်းရင်းတစင်းကိုသုံးနိုင်ငံပူးပေါင်းရှာဖွေရမှဦးဆောင်နေတဲ့ Australia Agency က၃နှစ်ကျော်ကြာလေးတိုင်အောင်လင်းရင်းပြတ်ကိုရှာမတွေ့တဲ့အတွက်စိတ်မကောင်းခြင်းကြီးစွာဖြစ်ရကြောင်းပြောဆိုပါရယ်။မလေးရှားခီးတက်တင်လင်းရင် MH370 ပျောက်ဆုံးသွားတာဟာစစ်ကူးနဲ့မန်းဆကြီးလို့တော့မရနိုင်တဲ့အဖြစ်မျိုးသာမကခစ်တဲ့လေးချောင်းပြန်တရိတ်ကာလကြီးမှာလုံးဝလက်ခံနိုင်စရာမရှိတဲ့အဖြစ်မျိုးဖြစ်တယ်လို့ Australia တည်ယူပို့ဆောင်ရေးဌာန ETSB ကအင်္ဂါနေ့ကနောက်ဆုံးထုတ်ပြန်လိုက်တဲ့ငါးစားထဲမှာဖော်ပြပါရယ်လေယံအမှုထမ်းနေတဲ့ခီးတဲ့ပေါင်း239တင်ဆောင်လာတဲ့ Boring 93လုံးချက်လေယင်ကြီးဟာ2014ခုနှစ်မတ်လ10ရက်နေ့မှာမလေးရှားနိုင်ငံကွာလာလမ်ပူးကနေပီကျင်းကိုအသွာလာမှာပျောက်ဆုံးသွားတာပါ။ဩစတြေးလျတရုတ်နဲ့မလေးရှားနိုင်ငံသုံးနိုင်ငံပူးပေါင်းပြီးတော့ဒေါ်လာတန်160အကုန်ကြခံပြီးအိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာကီလိုမီတာ32,000ကျော်အတွင်းသုံးနှစ်တာရှာဖွေခဲ့တာပါ။အိန္ဒိယသမုဒ္ဒရာထဲကကန်းတင်လာတဲ့လေယံအပိုင်းစာ3ခုကလွဲလို့လေယံပြတ်ရှာတွေ့နိုင်မဲ့တဲလွန်စားတွေမရဘဲဇန်နဝါရီလမှာရှာဖွေရေးလုံငန်းတွေကိုရပ်နားလိုက်တာပါ။MH390 လင်းရင်ပြတ်ကြတဲ့အကြောင်းရင်းကိုလင်းရင်ရှာမတွေ့ဘဲနဲ့သိနေမှာမဟုတ်ဘူးလို့ ADSB ရဲ့အစီရင်ခံစာမှာဖော်ပြပါရယ်လက်ရှိရှာဖွေနေတဲ့နေရာရဲ့မြောက်ဖက်တက်တက်ကကီလိုမီတာ2000ခွဲပတ်လည်ကိုပြောင်းရွှေ့ရှာဖွေဖို့စုံစမ်းစစ်ဆေးရေးသမားတွေအကြံပြုကြပေမဲ့လည်းလင်းရင်ရှိနေနိုင်တဲ့နေရာအတိအကျကိုဖော်ပြတဲ့အလားအလာရှိတဲ့တက်တဲတွေမတွေ့ရတဲ့အတွက်ဆိုပြီးအဲ့ဒီအကြံပေးချက်တွေကိုသုံးနိုင်ငံတို့ကပယ်ချလိုက်တာဖြစ်ပါရယ်
American and Sibuaye Puban Sariamu, Bobido, Kaima Lorello, Philippine Yep, Yosu Jahasuye, Mesu did the Yoye, Kunye Bom Hikoyamu, go Chen Hilo at the Pope Shumi and Nizabale. Philippine American Jah Kaima, Sibuaye Puban Sariamu Lopo, Philippine Nangenzai, Wunjiga, Ganganaba, American Teloto, Nangenja Sasan Yigom Diye, She Asha Sayasa Gomdi Okata, a Teloto of Makuri Gatnane Dresso Zema, a Kulu Yosura Pipare. Philippine Jang Siari Tuna Burego, America Ma Lolo Gangwen Baby, Philippine Nanga, Sibuayego, American O Sintesai Taupan in Absipare, Pipatra Lolo Mide, Philippine Lota, Say Than Ega, Don't Tatama, Lida Nuga, American Birazuma, Lolo Nirapsipi, Throw Wingwego, Philippine Ubianpo Nizara Absipare. Tabiman Natasakunema, Philippine Council of Chetamra, Rodrigo, Dutati, Satin, that when you get beaten now by Nangajai Sayam, who are Arigo, Pianle Lola Vare. ရှင်ပြန်ပိုင်တဲ့ညင်းပွားနေတဲ့တရုတ်ထံကစီးပွားရေးဆိုင်ရာအထောက်အကူရယူလက်ကျိုးပန်းပါတယ်။ဒါပြင်ရုရှားနဲ့ဂျပန်ထံကလည်းအထောက်အကူတွေရယူသမရကကျိုးပန်းခဲ့တာပါ။ဖွံ့ဖြိုးဆဲဖိလစ်ပိုင်နိုင်ငံရဲ့အများပြည်သူဆိုင်ရာအခြေခံအဆောက်အဦးထွက်တည်ရေးငါးနှစ်စီမံကိန်းအတွက်တရုတ်နဲ့ဂျပန်တို့ကဒေါ်လာ တာပေမဲ့လို့လဲမနီလာအခြေစိုက်ဆိုရှယ်ဝေဒါစတေရှင်ရဲ့ဒီနှစ်ကောက်ယူတဲ့စစ်တမ်းမှာတော့ဖြေကြားသူရဲ့80%ရာခိုင်နှုန်းကအမေရိကန်ပေါ်မှာယုံကြည်ရမယ်လို့ဖြေဆိုခဲ့ကြတာပါ။ပြည်သူလူထုနဲ့စစ်တပ်ရဲ့အသံကြောင့်ဖိလစ်ပိုင်သမ္မတဒူတာတီအနေနဲ့အမေရိကန်နဲ့ပိုပြီးပူးပေါင်းဆောင်ရွက်တဲ့ဘက်ကိုပြန်ရင်းလာနိုင်တယ်လို့လဲသုံးသပ်ကြပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုင်တဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်။ကုဆလက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကအကြက်တရွေကိုဖြေရှင်းရမှာဒုက္ခတွေကိုဂုံတိတ်ခါရှိရှိနေရရင်ပြန်နိုင်ရေးအရေးကြီးတဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်ဒုက္ခတွေပေါင်း9000လောက်
ရှင်ရမှာဒုက္ခသည်တွေနှစ်ရက်ပြန်ရေးကိစ္စဟာအရေးကြီးတဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့အကြောင်းသူသားချင်းစာနာမှုရေးရာနဲ့အရေးပေါ်အကူအညီပေးရင်ညှိနှိုင်းဆောင်ရွက်ရေးကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်မတ်ခ်လိုကော့ကဘင်္ဂလားဒေ့ရှ်နိုင်ငံတကားမြို့တော်ကသတင်းစာရှင်းလင်းပွဲမှာသတိပေးလိုက်တာပ
ါ The United Nations has been clear thatthe solution to this crisis needs to
be ရှိချက်တဲ့ကိုဖြစ်ရှင်းတဲ့နေရာမှာဒုက္ခသည်တွေမူလအရက်ကိုပြန်ခွင့်ရရေးထည့်သွင်းမှုလိုပါတယ်။ဒါပေမဲ့လည်းဘေးကင်းလုံခြုံပြီးတော့ကုသဘောဆန္ဒနဲ့ကိုစိတ်ချလက်ချပြန်နိုင်မဲ့ကုဘဝကိုရပ်တည်နိုင်မဲ့အတင်းကျပ်မောင်းထုတ်ခံရမျိုးမရှိတဲ့အခြေအနေမျိုးဖြစ်ဖို့လည်းလိုပါတယ
်။တကားမြို့တော်မှာအင်္ဂါနေ့ကအဆုံးသတ်ခဲ့တဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေရဲ့တွေ့ဆုံမှုအတွင်မှာတော့ဒုက္ခသည်တွေကိုစစ်ဆေးပြီးပြန်လည်လက်ခံဖို့မြန်မာနိုင်ငံဘက်ကအသင်ရှိကြောင်းပြောဆိုခဲ့တာပါ။ကုလသမဂ္ဂကတော့မြန်မာနိုင်ငံကပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူပေါင်းဟာ9သိန်းလောက်ရှိနေပြီလို့ခန့်မှန်းထားပါတယ်။ပဋိပက္ခတွေဖြစ်ပေါ်ရာရခိုင်ပြည်နယ်အတွင်းအကူအညီတွေကိုလွတ်လွတ်လပ်လပ်ပေးအပ်ခွင့်ရဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။
We want to see unfettered access for all the humanitarian agencies. We would like to see
ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိပေးခွင့်ပြုတာကိုမြင်မြင်ပါတယ်။ကုလသမဂ္ဂကဒီကိစ္စမှာကူညီနိုင်ပါတယ်။ကြခိုင်ကြံမီကော်မရှင်ရဲ့အကြံပြုချက်အားလုံးအကောင့်ထဲပေါ်လာကိုလည်းတွေ့မြင်ကြပါတယ်။ပြဿနာရဲ့ဈေးမြစ်ကိုဖော်ထုတ်ပြီးတော့ဖြေရှာနိုင်မယ်ဆိုရင်ရရှိပါနောက်ထပ်ပြဿနာတွေဖြစ်မလာအောင်ရှောင်ရှားနိုင်ပါပါ။
မြန်မာနိုင်ငံကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာသူရိုဟင်ဂျာတွေထဲမှာတော့ကလင်းငယ်တွေကတဝက်လောက်ပါဝင်နေကြောင်းလဲကုလသမဂ္ဂကခန့်မှန်းချပါတယ်။တကားမြို့တော်ကသတင်းစာရှင်းလင်းပွဲအတွင်းမှာတော့ဒုက္ခသည်ကလင်းငယ်တွေကြုံနေရတဲ့အခြေအနေတွေကိုကုလသမဂ္ဂကလင်းငယ်များအရေးပေါ်ရမုံငွေအဖွဲ့ UNICEF အကြီးအကဲအန်သနီလိခ်ကပြောဆိုခဲ့ပါတယ
်။ And this is a picture of the helicopter coming down.
တွေ့မြင်ရတဲ့ပုံတွေမှာဆိုရင်လေထိတ်လန့်ခြောက်ခြားစရာတွေပါကလင်းငယ်တွေမမြင်မတွေ့ဝင်စရာတွေနဲ့ကြုံခဲ့ရတာပါနမူနာနှစ်ခုကိုပြမယ်ဆိုရင်တစ်ခုကမနေ့တုန်းကကျွန်တော်နဲ့တွေ့တဲ့ကလင်းမလေးတယောက်ကဆွဲထားတဲ့ပုံမှာပုံထဲမှာတော့ရဟန်းရင်နဲ့လာပြီးအိမ်တွေကိုပြစ်ခတ်နေတာပ
ါဒုက္ခတဲ့အရေးကိုဖြေရှင်းဖို့အရှင်မြင့်ကျိုးပန်းရမှာထိတ်လန့်စရာအဖြစ်ဆိုးတွေမြင်တွေ့ခဲ့ရတဲ့ကလင်းငယ်တွေအတွက်ဦးစားပေးဆောင်ရွက်ဖို့လိုအပ်ကြောင်းလည်းထောက်ပြခဲ့ပါတယ်လက်ထောက်အတွင်းရေးမှူးချုပ်မာကလိုကော့ကတော့ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီအဖြစ်ရမုံငွေအမေရိကန်ဒေါ်လာတန်430လိုအပ်နေကြောင်းလည်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်
။နန်းလောင်တင်ပြခဲ့တာဖြစ်ပါတယ်။တစ်ဆက်ထမှာပဲရခိုင်ပြည်နယ်ကနေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံကစီစစ်လက်ခံမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ဒီကနေ့အဆုံးသတ်ခဲ့တဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းဆွေးနွေးခဲ့တဲ့အစီအစဉ်တွေပေါ်မှာတော့ဒေသခံရခိုင်တိုင်းရင်းသားလွှတ်တော်အမတ်တွေနဲ့လူညုံရေးဆိုင်ရာကျွမ်းကျင်သူတို့ကစိုးရိမ်မကင်းတဲ့သဘောထားတွေရှိကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကဆက်ပြီးပြောပြပါမယ်ရှင်။
ဟုတ်ပါတယ်ရခိုင်မြောက်ပိုင်းကအကြမ်းဖက်ပြည်ပခါတွေကြောင့်ခမန်းကြီးလူပေါင်း9သိန်းလောက်ထွက်ပြေးသွားတယ်လို့ဆိုရဲဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒုက္ခသည်ပြည်ထနာလုံခြုံရေးပြည်ထနာတွေကိုနှစ်နိုင်ငံအစစ်မြစ်တန်တမန်တွေဆွေးနွေးခဲ့ကြတာပါမြန်မာနိုင်ငံဘက်ကတော့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကိုအောက်တိုဘာလ1ရက်နေ့ကနေအောက်တိုဘာလ3ရက်နေ့ထိခီးစဉ်တွေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးပြည်ထရေးဝန်ကြီးတို့အပြင်ဝန်ကြီးချုပ်ရုံနဲ့ပြည်ထရေးဝန်ကြီးဌာနကအစစ်မြစ်အရာရှိကြီးတွေနဲ့လည်းဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။သူတို့ရဲ့တွေ့ဆုံမှုအတွေ့မှာတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပြီးခဲ့တဲ့စက်တင်ဘာလ19ရက်နေ့ကပြောကြားခဲ့တဲ့မိန့်ခွန်းကအတိုင်းမြန်မာနိုင်ငံအနေနဲ့ဒုက္ခသည်တွေကိုစီစီရေးပြန်လည်ပို့ဆောင်ပေးရေးကိစ္စတွေနဲ့ပတ်သက်လို့အသိရှိကြောင်းထပ်မံပြောကြားခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။၂000ပြည့်နှစ်တုန်းကသဘောတူညီချက်အရာဒုက္ခသည်ပြန်ပို့ရေးအစီအစဉ်တွေကိုလည်းဆွေးနွေးခဲ့ကြအောင်ပြောဆိုထားတာပါဒါပေမဲ့လည်းရခိုင်ပြည်နယ်ကနောက်ဆုံးဖြစ်ပေါ်ခဲ့တဲ့ပြည်ပခါတွေကြောင့်ထွက်ပြေးကြရတယ်လို့ဆိုတဲ့ခမန်းကြီးလူပေါင်း9သိန်းလောက်ကိစ္စနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိမရှိသိရှိနိုင်မှုနိုင်ငံတော်ဤတိုင်ပင်ခံရုံညွှန်ကြားမှုချုပ်ဦးစော်ထေကိုဆက်သွယ်မေးမြန်းရမှာတော့ဦးစော်ထေကသတင်းထုတ်ပြန်ချက်ကိုသာကိုးကားဖို့ဖြေကြားခဲ့ပါတယ်ဟု
တ်ကဲ့ဗျာအဲ့ဒါပြောလို့မရှိပါဘူးဗျာသတင်းထုတ်တာကအဲ့ဒါပဲဒီမှာကျန်လာတော့ပြောလို့မရပါဘူ
းတနိုင်ငံတွဲဆုံမှုတွေထဲမှာ1992ခုနှစ်ဧပြီလ28ရက်နေ့ကဘင်္ဂလားမြန်မာနှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေထုတ်ပြန်ခဲ့တဲ့ပူးတွဲကြေညာချက်ပါတတ်မှတ်ချက်တွေအတိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေမြန်မာနိုင်ငံဘက်ကိုမိသားစုတွေတော်တော်များများပြန်လည်ပို့ဆောင်ပေးခဲ့တယ်လို့နှစ်ဖက်သဘောတူညီချက်တွေအတိုင်းကြန့်ရှိနေသေးတဲ့မိသားစုဝင်တွေကိုပြန်လည်ပို့ဆောင်နိုင်မှုကဘင်္ဂလားဒေ့ရှ်အစိုးရဘက်ကအတိအမှတ်ပြုတရားဝင်ဆိုင်ရက်စာတမ်းတွေတင်ပြဖို့လိုအပ်တယ်ဆိုတာကိုလည်းအတိုင်းမြန်ငံဝန်ကြီးကရှင်းလင်းပြောကြားခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ရခိုင်ပြည်နယ်အတွင်းကလွှတ်တော်ကိုယ်စားလှယ်တွေဒေသခံတွေရဲ့သဘောထားအမြင်တွေကိုတနိုင်ငံအစိုးရတာဝန်ရှိတဲ့သူတွေထက်သင်စဉ်းစားဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်
ကျမတို့ကတော့ဒီ1993ရဲ့အရာပေါ့နော်သူတို့ကိုလက်ခံမင်းဆိုပြီးအတိုင်းမင်းရှင်ပုဂ္ဂိုလ်တွေပြောထားပါတယ်အဲ့ဒါကြောင့်ဒီနိုင်ငံကထပ်တော်တဲ့အထောက်အထားကြားနိုင်တဲ့လူကိုတော့လက်ခံစေချင်ပါတယ်ကျမတို့အနေနဲ့လည်းဒါကဲကွက်ဆရာမရှိပါဘူးဒါပေမဲ့လည်းမြန်မာနိုင်ငံအတွင်းမှာရှိတဲ့ဒီအထူးသဖြင့်တော့ရခိုင်ဒေသအတွင်းမှာရှိတဲ့လူမှုအဖွဲ့အစည်းတွေဒီကျမတို့ပြည်နယ်တိဆောက်ရေးဖွဲ့စည်းထားတဲ့ကော်မတီတွေနောက်တစ်ခါကျမတို့ပြည်သူ့ထပ်တော်ကိုယ်စားလှယ်တွေနဲ့ညီနိုင်ပြီးတော့ဒါတွေကိုလုပ်သိမ်းပါတယ်လို့ကျမအနေနဲ့ပြောချင်ပါတယ်ရှင်။
တနိုင်ငံတာဝန်ရှိသူတွေရဲ့တွေ့ဆုံမှုနဲ့ပတ်သက်လို့အစိုးရရဲ့ထုတ်ပြန်ချက်ထဲမှာတော့ရခိုင်ပြည်နယ်မှာပြည်ပခန့်တွေတကြောပြန်ဖြစ်ပွားခဲ့ရတဲ့ဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုကိုဥဆောင်ခဲ့တဲ့အာဆာအစိုးရအဖွဲ့ကိုနိုင်ငံလုံးရဲ့ဘုံရန်သူဖြစ်ခံယူကြောင်းနဲ့အကြမ်းဖက်မှုတွေပေါ်လုံးဝလက်မခံကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကမြန်မာကိုပြောကြားခဲ့ကြောင်းလည်းဖော်ပြထားပါတယ်။မောင်းတော့ခရိုင်ရဲမှုကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူဦးအောင်စောကတော့ဒေသရင်းတည်ငြိမ်ရေးနဲ့အကြမ်းဖက်မှုဝါဒီတွေရဲ့အနေအကိုအာရုံစိုက်ဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။
အခုမြေသားသောတာဝန်ထမ်းဆောင်နေတဲ့တပ်ဖွဲ့ဝင်တွေပေါ့လေလက်သက်အနည်းဆုံး9နှစ်ရှိခဲ့ဟိုတပ်ဖွဲ့ဝင်တွေကိုပဲတာဝန်ပေးတင်နေပေါ့နောက်ပြီးတော့နောက်တစ်ခါထပ်ပြီးတော့ပြောမယ်ဆိုလို့ရှိရင်တော့အထက်ရရှိလူပိုင်းကိုရောအဲဒီအခြားဆင်းပိုင်းတွေကိုရောတစ်ဖက်ကလူတွေလည်းခိုးဝင်လို့မရအောင်ခိုးထွက်လို့မရအောင်ဟုတ်လားကြည့်ကြောမှုမဖြစ်နိုင်အောင်အဲ့ဒါမျိုးလေးထိမ့်သိမ့်နိုင်တဲ့သဘောမျိုးဒါကတော့နှစ်ဖက်ပေါ့တစ်ဖက်နဲ့တစ်ဖက်အဲ့လိုပူးပေါင်းပါဝင်ပြီးတော့မှဆောင်ရွက်ကြရေးပြည်ပြပါ
အခုဆိုရင်နှစ်နိုင်ငံနယ်စပ်မြင်ကြားစီးရိုးမခိုင်မမှုကြောင့်အတားအဆီးမဲ့လွယ်လင်းတကူဖြတ်တန်းသွားလာနေနိုင်တဲ့အနေအထားပေါ်နှစ်နိုင်ငံဆိုးရွားတွေကြားစနစ်ကျတဲ့လုံခြုံရေးအစီအမံတွေထားတဲ့နယ်လို့လည်းရခိုင်အမတ်ဒေါက်ခင်ဆောဝေကပြောပါတယ
်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံရဲ့နေဆဲချန်စီးရိုးတွေကလုံးဝပြစ်ချီရောက်ရောက်နဲ့ကာကွယ်နိုင်တဲ့အဆင့်ကိုမရှိပါဘူးအခုလည်းဒီဖြစ်စိတ်နေမှာလည်းဒီဘင်္ဂလားဒေ့ရှ်ကိုဒီဘက်ကပဲကူးနေတာတွေကိုဒီတော်တော်များများတွေးရပါတယ်အဲ့ဒီဘက်ကြောင့်ကျမတို့ကခိုင်မာတဲ့ခြံစည်းရိုးတစ်ခုလိုအပ်ပါတယ်အဲ့လိုဖြစ်မှပဲကျမတို့ဒီမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ရဲ့ဆက်ဆံရေးဟာလည်းပုံမကောင်းတော့ပါလိမ့်မယ
်မြန်မာနိုင်ငံဘက်ကမြန်မာဘင်္ဂလားနိုင်ငံနယ်စပ်လုံခြုံရေးဆိုင်ရာဆက်လက်ဆောင်ရွက်မယ့်အစီအစဉ်တွေနောက်နှစ်ဖက်သဘောတူထားတဲ့သတ်မှတ်ချက်တွေအတိုင်းမြန်မာနိုင်ငံဘက်ကိုပြန်လည်ဝင်ရောက်လိုတဲ့ဒုက္ခသည်တွေဆစ်စစ်လက်ခံရေးကိစ္စတွေဆွေးနွေးဖို့အတွက်ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုမြန်မာနိုင်ငံနေပြည်တော်ကိုလာရောက်ဖို့ဖိတ်ကြားခဲ့ပါတယ်ဒါ့အပြင်ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးကိုလာရောက်ဖို့ကိုလည်းမြန်မာပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေကဖိတ်ကြားခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံရုံးကတင်ထုတ်ပြန်ထားပါတယ်ရှင
်မဆုမမင်းမြန်တင်ပြခဲ့တာဖြစ်ပါတယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့နဲ့ပူးပေါင်းခြင်းနဲ့အင်ဒိုနီးရှားနိုင်ငံသားတွေမြန်မာနိုင်ငံမသွားနိုင်အောင်အင်ဒိုနီးရှားအစိုးရကစောင့်ကြည့်တားဆီးမှုတွေလုပ်နေပါတယ်အင်ဒိုနီးရှားနိုင်ငံတွေကအစွန်းရောက်အဖွဲ့တွေကြားမှာရခိုင်ပြည်နယ်ဘက်ကိုသွားစင်နေသူတွေအများအပြားရှိတယ်ဆိုတာသိရပြီးတဲ့နောက်မှာအစိုးရကအခုလိုဆောင်ရွက်နေတာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာ IS စစ်သွေးကြွတွေအခိုင်အမာခြေကုပ်ယူနိုင်ခဲ့တဲ့အခြေအနေမျိုးမြန်မာနိုင်ငံမှာမဖြစ်အောင်အင်ဒိုနီးရှားနိုင်ငံဘက်ကကြိုးစားကာကွယ်နေတဲ့အကြောင်း VOA အင်ဒိုနီးရှားဌာနရဲ့သတင်းကိုမဆုမြတ်မွန်ကတင်ပြပေးပါလိမ့်မယ်ရှင်
အင်ဒိုနီးရှားကနေမြန်မာနိုင်ငံသွားတဲ့သူတွေကိုအင်ဒိုနီးရှားအကြမ်းဖက်မှုတံပြန်ရေးအဖွဲ့ကစောင့်ကြည့်နေပေမဲ့အခုချိန်အထိရခိုင်ပြည်နယ်ဘက်သွားတဲ့အင်ဒိုနီးရှားတယောက်မှမရှိသေးဘူးလို့ပြောပါတယ်ရိုဟင်ဂျာအရေးကြောင့်အင်ဒိုနီးရှားနိုင်ငံတဲကအစွန်းရောက်အဖွဲ့တွေတစ်ခုနဲ့တစ်ခုစူးစမ်းမိသွားမှာကိုအစိုးရကအလေးထားအားထုတ်ကာကွယ်နေတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရဲ့အဖွဲ့အစည်းရေးရာဆိုင်ရာအထူးအကြံပေးဆယ်မန်အန်ဖာရီစီကပြောကြားပါတယ်
Kita juga ingin menghindari Rakhinstek menjadi Marawi baru. Di Marawi sudah kita tahu sendiri Marawi itu dikuasai oleh ISIS sekarang.
Rakhine Pine ko Marawi myo lo IS twe jwa re thain chout tha nai ne nia. Naw tuk khu phit la ma myo chan lo phit ma khan nai ma u. Chan lo ka kwe ya ba lai me. Data re ma IS twe jwa re a kaung la ma ko chan lo mlo la ba u. Da ba me chan lo ne myin chin sai Marawi ma ko aku IS twe yauk ni ba bi.အစားကလည်း IS နဲ့ပေါင်းမိဖို့နှိစံနေပါတယ်ဒီအခြေအနေကိုကျွန်တော်တို့တားဆီးရပါလိမ့်မယ
်မြန်မာနိုင်ငံကိုစေတနာဝန်ထမ်းအဖြစ်သွားလို့သူတွေစည်ရင်ပေးဖို့တောင်းဆိုထားတဲ့အင်ဒိုနီးရှားနိုင်ငံတွေကအဖွဲ့တွေထဲမှာ Islamic Defenders Front အတိုက FBI ဆိုတဲ့ဘာသာရေးအစွန်းရောက်အဖွဲ့လည်းပါဝင်ပါတယ်ဒီအဖွဲ့ကအင်ဒိုနီးရှားနိုင်ငံကိုအစ္စလာမ်ဘာသာအခြေခံတဲ့ရှရီယာဥပဒေနဲ့အုပ်ချုပ်တဲ့နိုင်ငံဖြစ်အောင်ရည်ရွယ်စူးစမ်းနေတဲ့အဖွဲ့ဖြစ်ပါတယ်လွန်ခဲ့တဲ့တစ်လလောက်ထဲကစည်ရင်ကောက်ခံမှုတွေစားလုံနေတာမှာနာမည်စည်ရင်ပေးသူအများအပြားရှိတယ်လို့ဆိုပါတယ်နိုင်ငံရေးလုံခြုံရေးနဲ့ဥပဒေရေးရာညှိနှိုင်းရေးဝန်ကြီးအငိမ့်စားဗိုလ်ချုပ်ကြီးဝီရန်တိုကတဆင့် FBI အဖွဲ့ဝင်တွေအထူးသဖြင့်လက်နက်ကိုင်အဖွဲ့ဝင်တွေမြန်မာနိုင်ငံမသွားအောင်လို့အင်ဒိုနီးရှားအစိုးရကတင်းတင်းကြပ်ကြပ်တားမြစ်ထားပါတယ် FBI အဖွဲ့ဌာနခွဲတွေကမြန်မာနိုင်ငံသွားလို့သူတွေကိုစည်ရင်ကောက်ခဲ့တဲ့ထဲမှာ Central Java ပြည်နယ်ကကလတန်ဆိုတဲ့မြို့လေးမှာရှိတဲ့ FBI ဌာနခွဲလေးပါဝင်ပါတယ်။အဒီကအဖွဲ့တာဝန်ရှိသူဆူယာဒီအယ်အဘူဖာဒီကတော့လူသားချင်းစာနာတဲ့အကူအညီပေးဖို့စည်ရင်ကောက်တာလို့ဆိုပါတယ
်။ဒီလိုစပရေးကအစ်မဒီကလတန်ကတန်ချူကာအတစီအတဲ့ဆူကပါဆူရူဟန်ဆတူလာကီတီ
ကလတန်တခုထဲမှာမဟုတ်ပါဘူး။အာချေပါဆူရူဝန်နဲ့ရီအောင်ပြည်နယ်တွေမှာလည်းစည်ရင်တွေကောက်ခဲ့ပါတယ်။ကလတန်မှာတော့မြန်မာနိုင်ငံကိုသွားဖို့အဆင်သင့်ရှိနေတဲ့မူဂျာဟစ်အဖွဲ့တွေကိုစည်ရင်ကောက်တာပါကျွန်တော်တို့လျှောက်လာတွေတင်ဆင်ချိန်တည်းကမပုံတင်ချင်လို့မေးမြန်းကြသူတော်တော်များများရှိပါတယ်ဒါပေမဲ့ဌာနချုပ်ကညွှန်ကြားချက်ကိုစောင့်နေရတာမို့လျှောက်လာတွေကိုစလက်မခံသေးပါဘူးအတိအကျစည်ရင်မပြုစုရသေးပေမဲ့စိတ်ဝင်စားလို့စည်ရင်ပေးထားသူတွေရဲ့နာမည်တွေရထားပြီးပါပြီသူတို့ကလူသားချင်းစာနာတဲ့အကူအညီပေးကျင်ကြတဲ့စေတနာဝန်ထမ်းတွေပါ
မြန်မာနိုင်ငံသွားချင်သူတွေရဲ့ကုန်ကြစည်ရေးအတွက်သူတို့အဖွဲ့ကဆက်ပြီးတော့အလှူကောက်နေပါတယ်။ရခိုင်ပြည်နယ်ကပြဿနာကိုဖြေရှင်းဖို့အတွက်အင်ဒိုနီးရှားနိုင်ငံက 4+1 formula ဆိုတဲ့အကြံပြုချက်တစ်ခုကိုအစိုးပြုထားပါတယ်။ formula 4ခုဆိုတာကတော့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပြည်လဲတည်ဆောက်ဖို့အကြမ်းဖက်မှုကင်းစွာနဲ့အခြေအနေကိုထိန်းဖို့လူမျိုးဘာသာမရွေးရခိုင်ပြည်နယ်ထဲမှာရှိသူအားလုံးကိုချွင်းချက်မရှိအကာအကွယ်ပေးဖို့နဲ့လူသားချင်းစာနာတဲ့အကူအညီတွေပေးဖို့ဖြစ်ပါတယ်။ဒီ plus one formula ဆိုတာကတော့ Mr. Kofi Annan ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအမြန်ဆုံးအကောင့်ထဲပေါ်ရေးဖြစ်ပါတယ်။ ဩဂတ်စ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကိုအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်တွေဘက်ကနယ်မြေရှင်းလင်းရေးဆောင်ရွက်ခဲ့ပါတယ်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်လို့ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာမွတ်စလင်သိမ်းနဲ့ချီထွက်ပြေးခဲ့ကြပါတယ်။ကမ္ဘာမှာမွတ်စလင်အများဆုံးနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့ပြည်ရင်းဖိအားတွေကြောင့်အင်ဒိုနီးရှားနိုင်ငံသားရေးဝင်ကြီးရက်နိုမာဆူဒီကနေပြည်တော်ကိုစက်တင်ဘာ၄ရက်နေ့ကတွားရောက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲ့လိုတွေ့ဆုံစဉ်ကရခိုင်ပဋိပက္ခဖြည့်ဆည်းရေးအတွက်အခုလို 4+1 formula ကိုအင်ဒိုနီးရှားအစိုးရကအကြံပြုခဲ့တာဖြစ်ပါရဲ့ရှင်
။မဆူမြတ်မို့တင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ထိုင်းနိုင်ငံဘက်ကအမြန်မာအလို့သမားရေးတွေးဆောင်ဆွေးနွေးချက်တွေကိုတင်ပြပေးပါမယ်။အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွန်ကြားမှုဦးစီးဌာနညွန်ကြားရေးမှုချုပ်ဦးဝင်းရှိန်နဲ့ထိုင်းနိုင်ငံမှာရှိနေတဲ့ရွှေပြောင်းအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့18ဖွဲ့တို့ဟာအောက်တိုဘာလ3ရက်နေ့ညနေပိုင်းမှာထိုင်းရောက်မြန်မာအလို့သမားရေးကိစ္စတွေကိုထိုင်းနိုင်ငံဘန်ကောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။သူတို့ဘာတွေဆွေးနွေးခဲ့ကြသလဲဆိုတဲ့အကြောင်းစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးဝင်းရှိန်ဟာထိုင်းနိုင်ငံကအလို့သမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ထိုင်းမှာရှိတဲ့မြန်မာနဲ့ထိုင်းအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့18ဖွဲ့နဲ့တွေ့ဆုံခဲ့တာပါဒီထဲမှာမိသူမိဝါဖြစ်ကြောင်း CI ဆောက်ထုတ်ပေးစင်တာတွေမှာအလို့သမားတွေကိုပွဲစားတွေကအဆမတန်ငွေကြေးတောင်းခံနေတဲ့ကိစ္စတွေကိုအဓိကထားဆွေးနွေးဖြစ်ခဲ့တယ်ဆိုပြီးရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
ဒီနိုင်ငံတော်တမဆရဲနှုံးတာတက်မှုမှုပေးဆောင်နေတဲ့ကိစ္စတွေတက်တမှုအလို့သမားတွေခံမှမတရားကိုယ်စီအုပ်တဲ့ဌာနမှာဖွဲ့စည်းတဲ့အားလုံးပူးပေါင်းဖြည့်ရှင်ဖို့နိုင်ငံအစိုးရကစစ်တမမဆောင်ရဖို့တာဝန်ကိုဆွေးနွေးတာဖြစ်ပါလေ
။လက်ရှိမှာတော့မြန်မာဘက်က CI စာအုပ်ရနိုင်ဖို့အတွက်အလို့သမားတွေဘက်ကလှုပ်ဆောင်ခဲ့ရမှာကြံ့ကြာမှုတွေငွေကြေးအဆမတန်ပေးနေရတာတွေရှိနေတဲ့အတွက်ထိုင်းနိုင်ငံဘက်ကလုပ်ရမယ့်လုပ်ငန်းစဉ်တွေကိုအရင်ပြီးဆုံးအောင်လုပ်ပြီးမှသာCI စာအုပ်ကိစ္စကိုဆက်လုပ်နိုင်ဖို့အတွက်ကိုလည်းဆွေးနွေးအထည်ရှားဖို့ပြောဆိုခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်
။သူရတင်ပြတာကတော့အခုတဲ့ထိုင်းရောဗမာရောဆိုရရောဟောဒီချက်ဖို့ကောင်းနေတယ်။အဲဖြစ်နံပါတ်1ကတော့အလို့သမားတွေဟာနစ်နာနေတယ်။တော့ဒီအကျိုးအကျိုးကိုကြည့်လိုက်တဲ့အခါမှာလည်းပဲအလို့သမားတွေတဲ့ကျိုးနေတယ်။ဒါကြောင့်မလို့ခုလုံးနေတဲ့အစီအစဉ်ကိုပြောင်းပြန်ဆန်လိုက်ကြအောင်လားတဲ့။ဥပမာဒီမှာတော်ကဗမာတီကအရင်ဆုံးစာအုပ်ဆက်ပြီးတော့မှသိစစ်တာတော့ဝါပါမီလိုလောရတယ်အဲ့လိုမလုံးနဲ့သိစစ်တာတော့ဝါပါမီလိုတွေကိုလုံးဝပိုင်းချပြီးတော့ပြောတယ်အဲ့ဒီမှာထိုင်းတက်ကရောဗမာဖက်ကရောဒီထိုင်းအဲစီးရဲချသမှုတွေကိုသိသိကျကျပေါ်ပြကြတယ်ဦးဝင်းရှင်ကတော့ဒီသူစခန်းတွေကိုမရက်ပြန်ဆက်စစ်မယ်အဲစစ်ပြီးတော့ဆက်တဲ့တွေကိုဝိုင်းပြီးတော့ပေးကြတာပေါ့ပြီးတော့ဒီလောသမောဝင်ဤဌာနနဲ့တွေ့ပြီးတော့မှလည်းပဲပြောမယ်ပေါ့နော
်ထိုင်းရောက်မြန်မာလူသမားတွေကိုနေရာထိုင်ခင်းစားတောက်စရာကအစအကူညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကတော့ထိုင်းရောက်မြန်မာတွေအတော်များများအခက်အခဲတွေရင်ဆိုင်နေရတဲ့အကြောင်းတွေကိုပြောပြခဲ့တယ်လို့ဆိုပါတယ်
ဒီကတော့ထိုင်းရောက်လူသမားတွေ MOU တွေအစဒုက္ခရောက်နေရတယ်ကျွန်တော်တို့ကပုံနေရတယ်ခြေပြက်လက်ပြက်ညှိုးချင်းမရသီးလားတွေအပြီးတော့ထိုင်းပွဲသားတွေမြန်မာပွဲသားတွေပေါင်းပြီးတော့ဒီထိုင်းမှာလုံးချင်တိုင်းလုံးနေကြတယ်ဒါတွေပေါ့မှာရဲ့အဲ့ဒါတွေကျွန်တော်တို့နည်းနည်းလေးဖြည်းဖြည်းချင်းတင်ကြတာပေါ့
ထိုင်းနိုင်ငံထဲမှာတရားဝင်ကောတရားမဝင်ကောရှိနေတဲ့ရွှေပြောင်းလို့သမား3သန်းကနေ4သန်းလောက်ရှိနိုင်တယ်ဆိုပြီးရွှေပြောင်းလို့သမားရေလုံဆောင်နေသူတွေကခံမှန်းထားပါတယ်ပြီးခဲ့တဲ့3လအတွင်းမှာထိုင်းနိုင်ငံရဲ့ဥပဒေသစ်ကြောင့်အလို့သမား4000ကျော်လောက်နေရပြန်ခဲ့ကြပေမဲ့လည်းနေ့စဉ်လဲရာဂနန်းနဲ့ဝင်ရောက်နေသူတွေရှိနေတာကြောင့်ထိုင်းနိုင်ငံထဲမှာမြန်မာလူသမားတွေဟာယော်နေသွားတာမရှိဘဲတိုးလာနေသေးဖြစ်ကြောင်းရွှေပြောင်းလို့သမားရေလုံဆောင်နေသူတွေကပြောဆိုနေကြပါတယ်ရှင်
မိုင်အေမာသတင်းပေးပို့ခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုအင်္ဂါညတိုက်ရိုက်လိုင်းဆွေးနွေးခန်းကိုတော့မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေညကင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ညချမ်းပါရှင် VOA မြန်မာပိုင်းအင်ကာနေည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00နာရီခွဲပြီးမှမကြာခင်တိုက်ရိုက်လေလံဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့ဒီမြန်မာအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ရပါမယ်။မအီတန့်စင်တင်ပြပေးပါမယ်ရှင်။
ထိုင်ရာဟိုတယ်ကမှန်သားနေရန်ကိုခွဲပြီးတော့အဲ့နေရာကနေစီတာဖြော်ပြပွဲကျင်းပတဲ့နေရာကိုလှမ်းပြီးတော့ပြစ်ခတ်ခဲ့တာပါ။တနတ်တန်စာကြာကြာချင်းမှာတော့ဖြောက်အိုးပြစ်ဖောက်တန်းလို့ထင်ခဲ့ကြပြီမယ်လေ။တနတ်နဲ့ပြစ်ခတ်နေလားလို့သိရချင်းမှာတော့အားလုံးကထိတ်လန့်ကြောက်ရွံ့မိတယ်လို့မြင်းမြစ်သက်တွေကပြောပြပါဗျ
။ Like somewhere falling
လူတွေဟာလဲပြိုသွားကြတယ်လို့ကြောက်လန့်ကြ။အိုဟစ်ပြေးလွားနေကြပါတယ်။ပြေးလို့သာပြေးနေကြပေမဲ့ဒါဟာတနက်တန်လားဆိုတာကိုတော့အဲ့ဒီအချိန်တုန်းကမသိချပါဘူ
း။
ကျွန်မပြီးပါဆိုလူတွေဟာကြီးစားမှန်ပြီးလဲကြကုန်ပါတယ်
။အမေရိကန်တပိုင်းမှာ Las Vegas မြို့ကတိုက်ခတ်မှုဟာလူတအူးတဲကနေအသေးအပြောက်အများဆုံးရှိခဲ့တဲ့တိုက်ခတ်မှုကြီးဖြစ်ပါတယ်။တင်းနယ်လာနေနေလေတုန်းကတော့သမရဒုသမရနဲ့သမရကတော်တွေဟာတင်းဆုံသူတွေအတွက်အင်ဗျူတော်မှာရည်စူးကျင်းပတဲ့ဝမ်းနဲ့ကြေကွဲပွဲအထင်းမဲ့အခမ်းအနားကိုတက်ရောက်ပြီးတော့ငိန်သက်ဂါရဝပြုခဲ့ကြပါတယ်။အမေရိကန်အလံတွေတိုင်တဝက်ရှော့ချလွင့်ထူဖို့လဲသမရကညွှန်ကြားခဲ့ပါတယ်။စစ်တပ်သမားလက်ချက်နဲ့တိုက်ဆုံသူတွေထဲမှာပြစ်ခတ်မှုအတွင်းတခြားသူတွေကိုလိုက်လံကူညီနေတဲ့ရဲတပ်ဖွဲ့ဝင်တဦးလည်းပါဝင်ပြီးတော့ဒီပြစ်ခတ်မှုမှာဒဏ်ရာရသူတွေအတွက်သွေးလူတန်းဖို့လူအများပြားတန်းစီဆောင်ဆိုင်ခဲ့ကြပါတယ်။အိမ်ပြော်ပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်က
The memory of those who displayed the ultimate
စိတ်ကူးနဲ့ဘလုံးမမဆတွေးထင်လို့မရတဲ့အမုန်းတရားအပေါ်တယောက်နဲ့တယောက်အပြန်အလှန်ဖေးမပြီးကိုကြီးစောင့်ရှောက်ခဲ့တဲ့ချစ်ချင်းမေတ္တာတရားရပြတ်ဥတွေဟာဘရောမမေးမိန်ပြတ်ကွက်သွားမှာမဟုတ်ပါဘူး။အမေရိကန်တို့ရဲ့စိတ်ဓာတ်ကိုဘရောမရိုက်ချိုးဖျက်ဆီးနိုင်မှာမဟုတ်ဘူးဆိုတာကိုဒီအဖြစ်ပြက်ကနှစ်ကာလကြာရှည်တန်အောင်တည်ပြီးနေမှာဖြစ်ပါတယ်
။ဒီတနက်သမားဟာမကြသေးခင်ကမှအစ္စလမ်ဘာသာဝင်အဖြစ်ပြောင်းလဲခဲ့သူဖြစ်တယ်လို့ IS အကြမ်းဖက်စစ်သွေးကြွတွေကပြောဆိုပေမဲ့လည်းဒီပြောဆိုချက်ကိုအတည်ပြုနိုင်တဲ့အချက်လက်တွေတော့စုံစမ်းစစ်ဆေးသူတွေကအရှာမတွေ့ခဲ့ပါဘူး။ရဲတပ်ဖွဲ့ဝင် Sheriff Joseph Lombardo က
This is an individual who was described as
a တူးတယ်ပါ။ဒါကိုဘယ်လိုတားဆီးနိုင်ခဲ့မလဲဆိုတော့ကျွန်တော်လည်းစဉ်းစားလို့မရပါဘူး
။ FBI ရရှိတယောက်က
No connection
။ငါကချက်ပဲဖွဲ့စည်းရင်းနဲ့ဆက်ဆက်တာမျိုးတော့မရှိပါဘူး
။တနက်သမားဟာအပေးကဲရရောသူဖြစ်ပြီးတော့လောင်းကစားလောက်ရတာကိုစိုက်နေတတ်သလို Florida ကသူ့မိခင်အတွက်မုံမုံတွေပေးပို့ခဲ့တယ်လို့မိသားစုဝင်တွေကပြောပါတယ်။သူဟာရာဇဝတ်မှုကင်းရှင်းသူတဦးလည်းဖြစ်ပါတယ်။တနက်သမားရဲ့ညီကိုတော်ဆက်သူ Eric Bordock ကဒါဟာစင်ကြယ်မဲ့တဲ့ပြစ်ခတ်ခဲ့မှုဖြစ်တယ်လို့ပြောပါတယ
် I mean my brother did this I
သူလုံးလိုက်တာကကျွန်တော်တို့ကပြစ်ခတ်ခဲ့တယ်လို့ပါပဲဆိုလိုတာကတော့ကျွန်တော်ကလေးတွေကိုလည်းပြစ်ခတ်ကောင်းပြစ်ခတ်နိုင်ပါတယ်တကယ်ကိုအန်အားသင့်တုံ့လုံမိတာထက်ပိုပါတယ်ဗျာ
နိုင်ငံကြီးရတုံးချတာမျိုးမပါဝင်မဲ့အခုလိုလူအများအများတေးစီခဲ့တဲ့ပြစ်ခတ်မှုမျိုးနောက်ထပ်ထပ်မဖြစ်အောင်ဘယ်လိုတားဆီးသွားမလဲဆိုတာကိုအခုခါမှအကျိန်းနဲ့ဆွေးနွေးနေကြပါတယ်ဂီတဖြော်ပြပွဲကိုလာသူတွေရဲ့အိတ်တွေကိုစစ်ဆေးနိုင်ပေမဲ့လည်းအခုပြစ်ခတ်မှုကတော့အားလုံးကိုအပေါ်စီးကနေမြင်ရတဲ့ဟိုတယ်ခန်းကနေပြစ်သွားတာပါ Global Security Company ရဲ့ဦးဆောင်ညွှန်ကြားရေးမှူး David Katz က
This is a different dynamic.
အခုပြစ်ခတ်မှုကတော့တမူထူးကြပါရဲ့။အပေါ်စီးကနေမြင်ရတဲ့ဟိုတယ်ခန်းငှားတာကတော့ဂီတဖြော်ပြပွဲကျင်းပသူတွေကတားဆီးလို့မရပါဘူး။ဒါဟာတကယ့်ကိုအဆိုးဆုံးဖြစ်ရပါ
ဒီတနက်သမားဟာနေဗာဒါပြည်နယ်မက်စကီမြို့ကအသက်64နှစ်အရွယ်စတက်ဖန်ခရိတ်ဘော့ဒ်ဖြစ်ပြီးတော့ရိုင်ဖယ်တွေပါဝင်တဲ့တနက်အလဲ20လောက်ကိုဇူနဲ့အတူပြေးကြရပါတယ်ရှင
်။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြကြရတာပါ။အခုတော့ဒေါ်ရရှင်တွေစောင့်မျှော်နေတဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုစီစဉ်တင်ဆက်သူကိုသားညဦးနဲ့ထုတ်လုပ်သူမတ်ဆုမွန်တို့တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့နိုင်ငံတကာ PR နဲ့ဒီရခိုင်ရေးကိစ္စပါဒါနဲ့ဆက်ဆက်ပါတယ်အထူးဖြစ်တော့မြန်မာနိုင်ငံကဒီဒီမိုကရေစီပြင်ပြောင်းလဲမှုတွေလုပ်ပြီးတဲ့နောက်ပိုင်း2010 2012မှာနိုင်ငံတကာရဲ့ချဉ်းကပ်မှုကမြန်မာနိုင်ငံပေါ်ပြောင်းသွားပါတယ် PR တွေအတော်လေးကျော်သွားပါတယ်ဒါပေမဲ့အခုဒီနှစ်ပိုင်းထဲမှာရခိုင်ရေးကိစ္စတွေဖြစ်လာပြီးတဲ့နောက်မှာတော့ရခိုင်ဒီနိုင်ငံတကာရဲ့ PR တွေတော်လီမြင့်တက်လာပါတယ်အခုဆိုရင်အခုနောက်ဆုံးအချိန်ဒီမှာဆိုရင်နိုင်ငံတကာ PR လည်းမကဘဲနဲ့နိုင်ငံတကာရဲ့အရေးယူမှုပါလာတော့မဲ့အနေအထားမျိုးတွေ
ကြုံလာရပါတယ်အဲ့တော့လက်ရှိမြန်မာနိုင်ငံတွားနေတဲ့ဒီမိုကရေစီပြင်ပြောင်းလဲရေးအပေါ်မှာဘယ်လောက်ထိဒီလိုမျိုးနိုင်ငံတကာရဲ့ဖိအားတွေကတက်ရောက်မှုရှိလာနိုင်တယ်လဲဆိုတာကျွန်တော်အဓိကသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြီးမဲ့သူက2ဦးရှိပါတယ်တဦးကတော့လူပေါင်းသစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်နောက်တစ်ဦးကတော့ဒီမြန်မာတည်င်းသိပ္ပံမြန်မာ Journalism Institute MGI ကဦးစိန်ဝင်းဖြစ်ပါတယ်သူတို့နှစ်ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဦးအောင်မိုးစောကိုဖိတ်ခေါ်ချင်ပါတယ်ဦးအောင်မိုးစောကြားပါလားခင်ဗျာ
ကြားပါတယ်ဗျာကြားတယ
်ဟုတ်ကဲ့ကူအောင်မိုးစောကြီးခုနကကျွန်တော်ပြောသွားလို့ဘောနိုင်ငံတကာရဲ့ဖိအားတွေကရခိုင်ရေးနဲ့ပတ်သက်လို့ပို့ပြီးပြင်းထန်ထန်ဖြစ်လာတယ်အဲ့တော့နိုင်ငံတကာရဲ့အခုလို့အထူးဖြစ်ကုလသမဂ္ဂမှာလည်းဖြစ်တယ်လို့ပဲဒီ American England ဒီနိုင်ငံတွေရဲ့ပြင်းထန်တဲ့ဝေဖန်မှုတွေလည်းတော့ဖြစ်လာတယ်ရေးယူမဲ့လက္ခဏာမျိုးဆိုလို့ရှိရင်အင်္ဂလန်ဆိုစပြီးတော့ဒီစစ်ဖက်ဆက်ဆံရေးနဲ့ပတ်သက်လို့ပြန်သုံးသပ်နေတာရှိတယ်အမေရိကန်ဘက်မှာလည်းလွှတ်တော်မှာဒါနဲ့ပတ်သက်လို့မြန်မာပေါ်သူထားတဲ့မူဝါဒတွေနဲ့ပတ်သက်ပြီးပြန်သုံးသပ်မှုတွေတိုက်တွန်းမှုတွေရှိလာပါတယ်အဲ့တော့နိုင်ငံတကာရဲ့ချီးကပ်မှုအထူးသဖြင့် UN နဲ့အနောက်နိုင်ငံတွေရဲ့ချီးကပ်မှုပေါ့ဒီရခိုင်ရေးနဲ့ပတ်သက်လို့အဲ့ဒါနဲ့ပတ်သက်လို့ကောင်းမှုဆိုဘယ်လိုမြင်ပါလဲခင်ဗျာအရင်ဆုံ
းဟုတ်ပေါ့ကျွန်တော်အထင်ကတော့ပေါ့နော်ကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်လို့ဒီအယူဆမှုတွေတော့လောက်ကောင်းလောက်လာနိုင်တယ်ဒီအချက်ကတော့သေးကြတယ်သို့တော်လည်းဘယ်လိုပုံစံတဲ့အယူဆမှုတွေလောက်လာမလဲဆိုတာကတော့ဟိုနည်းနည်းလေးစဉ်းစားရရှိတယ်အဲ့မှာဟိုနှစ်ချက်တော့ရှိတာပေါ့တစ်ခုကဟိုကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်လို့အခုပြောဆိုနေတာကလူခွင့်ရေးချိုးဖောက်မှုတွေတော်တော်ကိုကြည်ကြပြန့်ပြန့်ဖြစ်နေတယ်လူခွင့်ရေးချိုးဖောက်မှုတွေတော်တော်ကြည်ကြပြန့်ပြန့်ဖြစ်နေတယ်နောက်တစ်ခုကဒီကိုကဘာကူလာသမဂ္ဂဆိုလို့ရှိရင်အက်သနစ်ကလင်းကြီးဆိုတဲ့တကယ်ကိုပဲပြေးဆန်တဲ့ဒီအတုံးနှုံးနဲ့တုံးပြီးတော့တောင်ပါကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်တဲ့ဆိုဆယ်မှုတွေရှိတာပဲပေါ့ဆိုအဲ့ဒီအတွက်ကတော့ချိန်နေတယ်ကျွန်တော်လက်ရှိဒီကျွန်တော်တိုင်းပြည်ရဲ့ဒီကိစ္စလေးဒီတမ်ဘောနဲ့ပတ်သက်ပြီးတော့ပူပေါင်းဆောင်မှုကိစ္စလေးအဲ့ဒီလိုကိစ္စမျိုးတွေကတော့ကျွန်တော်တို့တို့ဖြတ်တောက်ကောင်းဖြတ်တောက်မဲ့အခြေအနေရှိရဲသို့တော်လည်းအခြားပေါ့နော်ဒီမိုကရေစီရေးနဲ့ပတ်သက်တဲ့သူရဲ့အထောက်အကူတွေကနေ့ကျွန်တော်တိုင်းပြည်တော်သူတစ်ဖြစ်တော့ဒီ state building ကိစ္စတွေနဲ့ပတ်သက်လို့အထောက်အကူတွေနဲ့ပတ်သက်လို့ဟိုရုပ်မရုပ်ဆိုတာကျွန်တော်နေကတော့မသေးကြသေးဘူးလို့ကျွန်တော်အဲ့ဒီလိုဖြစ်ပါတယ်။ဒါမဲ့ကျွန်တော်အဓိကစိုးရိမ်တာကကျွန်တော်တိုင်းပြည်နဲ့ပတ်သက်လို့ဒီနိုင်ငံတကာရဲ့ perception ပေါ့ဗနိုင်ငံပြည်သူတွေရဲ့အမြင်အဲ့ဒါကတော်တော်ကိုကြာသွားတယ်လို့ကျွန်တော်ထင်တယ်။ဆိုအဲ့ဒါနဲ့ပတ်သက်လို့ကတော့ဟိုကျွန်တော်တော်တော်ပြန်ပြီးတော့ကြိုးစားယူရဆိုတော့ကျွန်တော်အနည်း30 40လောက်ဒီမိုဇီလောက်ရှားမှုမှာကျွန်တော်တိုင်းပြည်ကဟိုတော်တော်ကိုပဲဟိုထက်ထက်ဝင်ဆောင်ရွက်ခဲ့တယ်တကယ်ကိုအနည်းနာခံပြီးတော့ကျွန်တော်ပြည်သူတွေဆောင်ရွက်ခဲ့တယ်အဲ့ဒီအတွက်နိုင်ငံကကျွန်တော်ပြည်သူတွေပုံမှန်မြင်နေတဲ့လူခွင့်နဲ့ပတ်သက်လို့ဒီမိုကရေစီနဲ့ပတ်သက်လို့အမြင်အရန်ကောင်းနေတဲ့အချိန်မှာအခုတစ်လနှစ်လအတွင်းမှာကရုပ်ကြီးပြန်ကျသွားတယ
်
ကျလာမှာတော်တော်အောက်ဆုံးကြီးပြန်ကျသွားတယ်လို့ကျွန်တော်အနေနဲ့အဲ့လိုယူဆတယ်အဲ့ဒီ perception ကိုအဲ့ဒီအမြင်ကိုပြန်အလှည့်ကြောင်းလုပ်ဖို့ကတော့ဟိုတတော်လေးကိုကျွန်တော်အချိန်ယူရလိမ့်မယ်လို့ကျွန်တော်အဲ့လိုဖြစ်နေပြ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာလက်ရှိမြန်မာဆိုးရရဲ့မူဝါဒပေါ့ပြောမဆိုရင်အခုအစိုးရအုပ်ချုပ်နေတဲ့ energy အစိုးရကပြောမစွတချင်းတော့ကလူခွင့်ရေးနဲ့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့တော်တော်လေးရှည်တာနေပြီးတော့ပြောဆိုခဲ့တယ်ဒေါက်ဆန်းစုကျွန်းရဲ့လူခွင့်ရေး icon ဆိုပြီးတော့ကိုနိုင်ငံတကာသတ်မှတ်တာခံခဲ့ရတယ်ပေါ့ဒီအစိုးရကရဲ့လူခွင့်နဲ့ပတ်သက်တဲ့စံနှုန်းစံထားတွေကပေါ့ခုနနိုင်ငံတကာပြောနေလို့တကယ်ပဲဖြစ်တည်ပြီလားကိုအောင်မှုဆိုရယ်တုံ့တက်ချက်သိကြပါတယ်
ကျွန်တော်အထင်ကတော့ဒီအစိုးရဟိုလက်ရှိဒီအစိုးရအနေနဲ့အပြည့်လူလူထုကိုသတိသက်သာဘယ်လိုအခြေအနေမှာသူတို့ရပ်တည်နေရပါလိမ့်ဖြစ်နေရဆိုတာကပုံမှန်ကျွန်တော်တို့ပြောတဲ့အလေးစားကျွန်တော်မရှိဘူးမရှိတဲ့အခါကျကျွန်တော်တို့ခံမှန်းဖြစ်တယ်ခံမှန်းဖြစ်တယ်ဟိုတလောကနိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ကဒီ diplomatic briefing ဆိုလုပ်တယ်အလုပ်ရဲ့အခါမှာလည်းပဲကျွန်တော်နားလည်မှုကတော့လက်ရှိတိုင်းပြည်မှာဖြစ်ပျက်နေတဲ့ကိစ္စတွေနိုင်ငံအစိုးရပြောဆိုမှုတွေနဲ့ပတ်သက်လို့ဟိုတိတိကျကျတိတိကျကျဟိုရှင်းရှင်းလင်းလင်းပြောသွားတာကျွန်တော်မတွေ့ရဘူးဆိုရဲအခါကျတော့ဒီလူခွင့်ရေးနဲ့ပတ်သက်လို့ဒီဒီမိုကရေစီနဲ့ပတ်သက်လို့ဟိုအထူးသဖြင့်လူခွင့်နဲ့ပတ်သက်လို့ပေါ့နော်ဒီနဲ့ပတ်သက်လို့ရှိရင်ဘလို့အခြေဘလို့အခြေခံဘလို့ရည်ရည်ပုံပေါ်နဲ့ဘလို့ရည်ရည်စောင့်ရနေရဆိုတော့အဲ့နဲ့ပတ်သက်လို့ ကျွန်တော်အနေနဲ့နည်းနည်းဝေဝါးဖြစ်တယ်လို့ကျွန်တော်အဲ့ဒီကိုပြောပြတာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဦးအောင်မှုသောလီလိုက်မှမခဏနေပြီးပါအောင်ဥစေဝင်းကိုကျွန်တော်ဖိတ်ခေါ်ကြပါလေဥစေဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ
့ဥစေဝင်းကျွန်တော်ခုနဆွေးနွေးလို့ပါလက်ရှိနိုင်ငံတကာ PR တွေအတော်လေးပြင်းထန်လာတာဥစေဝင်းတို့လည်းသိပါပါအဲ့တော့ဒီ PR တွေကလက်ရှိမြန်မာနိုင်ငံသွားနေတဲ့ဒီမိုကရေစီပြုရင်ပြောင်းလဲပုံမှာဘလို့များတက်ရောက်မှုတွေရှိလာတယ်လို့မြင်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီမိုကရေစီအစဉ်ခုပြောင်းနေတာကိုကြည့်လို့ရှိရင်ဒီအစွမ်းဒီနပိုင်းရှိတာပေါ့တပိုင်းကနိုင်ငံတကာတိုင်းဝမ်းရဲ့ကူညီတန်ဖိုးမှုနော်ဒီအားလည်းနိုင်ငံတကာတိုင်းဝမ်းဆိုတာဒီမိုကရေစီနိုင်ငံတွေပြောတာပေါ့ဒီမိုကရေစီဒီနိုင်ငံတွေပြောရအောင်အနောက်တိုင်းနိုင်ငံတွေနောက်တစ်ပိုင်းကတော့ယူနီကျင်းတာယူနီကျင်းတဲ့မျိုးနဲ့နိုင်ငံကြီးရတဲ့ဆက်ဆက်မှုရှိသေးတယ်အဲ့တော့ဒီနေ့မှာကျွန်တော်တို့နိုင်ငံရင်းနှီးမြှုပ်နှံမှုက25ရာခိုင်နှုန်းကျသွားလိမ့်မယ်လို့ကျွန်တော်တို့ဟိုမှန်းကြတယ်ဒီနော်ဒီတန်တမန်ရဲ့ကြားထဲမှာမှန်းနာကြတာလို့ရှိတယ်အဲ့တော့ဟိုကျွန်တော်တို့ကပုံမှန်အဖြစ်2012မတိုင်ခင်မှာရင်းနှီးမြှုပ်နှံမှုအပိုင်းကလာတာတရုတ်ကပဲရှိတယ်အဲ့ဒါကျွန်တော်တို့နိုင်ငံကဒီကျွန်တော်တို့အရင်းနိုင်ငံတွေပေါ့စင်ကာပူထိုင်းဂျပန်စသဖြင့်ပြီးရပါတော့နော်ဒါပေမဲ့နောက်တိုင်းတွေဝင်လာတဲ့အခါမှာအခုအရကတော့ဘာဖြစ်လဲဆိုတော့ဇမီကဒီအစိုးရတွေကသုံးပါတယ်အစိုးရတွေကတော့တော်တော်များများဆိုပြီးတော့ပြောကြတယ်ဒါပေမဲ့ကုမ္ပဏီကမသွားရကြဘူးဒါကြောင့်သူတို့ရဲ့လုပ်ငန်းကို public sector အနေနဲ့ဖြစ်လာမှသူတို့ကကြောက်တယ်အဲ့ဒီကကြောက်တော့နောက်ပြီးနိုင်ငံအတိုင်းအတာကိုကူညီတပ်ဖို့မှုဆိုတဲ့ခါပေါ့ဥပမာပြင်ကျွန်တော်တို့ပုံမှန်အဖြစ်ကအော်တိုဘာလောက်ဆိုရင် budget တွေကပြန်ပြီးတော့ကြီးလုပ်ကြတာ哦နောက်ဘလောက်ပတ်စံနေပိုးလဲနောက်ပြီးတော့ဘယ်ဘယ်အားတွေလာမလဲအဲ့ဒီမှာပြီးတော့အနေအထားမျိုးမှာဒါမျိုးတွေဖြစ်လာတယ်ဆိုတဲ့ဟာကနှုတ်လက္ခဏာဆောင်းနဲ့ဥပမာပြင်ရန်ကုန်ဆိုးရတာပြီးခဲ့တဲ့ဇူလိုင်လတည်းကဒီဥရောပကိုသွားတဲ့ကတည်းကဥရောပမှာမေးတာရေတက္ကိတာကိုရမ်းမေးတယ်မဖြေနိုင်ဘူးအခုပြဿနာဖြစ်လာတယ်ပို့ပြီးတော့ဆိုးလာတယ်အဲ့တော့ဒီနှစ်ကပြောရလို့ရှိရင်စီးပွားရေးရလဲကြားလိမ့်မယ်ကျွန်တော်ပြောရတယ်ကစံ့ဝင်တန်ဘူးကဟိုကဆိုးကြလိမ့်မယ်နောက်ဆိုးရစနေချိန်ကြလိမ့်မယ်အဲ့ဒီလိုဖြစ်လာတဲ့ဟာကကျွန်တော်တို့နိုင်ငံရေးကသွားပြီးတော့ကံမှုတွေဖြစ်စီနိုင်တယ်။လောလောဆယ်မှာတော့ကျွန်တော်မြင်တာ tension တော့မဖြစ်တော့သေးဘူး။သို့တော်လည်းပဲအနှုတ်လက္ခဏာတွေကြားရတာတွေဖြစ်လာနိုင်တယ်အလားအလာရှိကြတယ်ဗျ
။ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်တာကိုစင်ဝင်းကိုစစ်တပ်နဲ့စစ်တပ်ချင်းဆက်ဆံရေးပါဘူးဆိုရင်အင်္ဂလန်ကနေပြီးတော့ Britain ကနေပြီးတော့မြန်မာနိုင်ငံကတပ်ရာရှိတွေကိုတနန်းပြည်တာတွေကိုရက်ဆိုင်လိုက်တယ်ပေါ့ဒါမျိုးဆက်ပြီးတော့သူရေးယူတာတွေတွေ့တော့စစ်တပ်နဲ့ဆက်ဆံရေးကိုပါဒီဘက်အမေရိကန်ဘက်မှာလည်းအလားတူပဲပြောတာဆိုတာတွေအလွတ်တော်အမှတ်တွေကြားထဲမှာဆွေးနွေးတာတွေရှိလာပါပြီခင်ဗျာအဲ့တော့စစ်တပ်နဲ့ဒီအရင်တော့နောက်နိုင်ငံဆက်ဆံရေးက2012မှာတော်လေးကောင်းလာတယ်တင်တန်းတွေခေါ်ရဲနောက်ပြီးလေးလာရေးထွက်ကြတယ်ဒါပေမဲ့အဲ့ဒီနောက်ပိုင်းမှာဆက်ဆံရေးအခုအနေအထားမျိုးဖြစ်လာတဲ့အခါမှာထိကြိုက်လာနိုင်လို့ရှိရင်မြန်မာဒီမိုကရေစီရေးပေါ်မှာတော့သွားမတက်ရောက်နိုင်ဘူးလား
စစ်တပ်နဲ့ဆက်ဆံရေးကိုဟိုကကိုကနာရီဒီမျိုးပေါ့စစ်တပ်ကိုတင်နန်းပေးတာတွေရုပ်တော့မလားဒါမျိုးတွေပေါ့နော်စစ်တပ်ကို reform အတွက်ကိုသွားရမှာဒါပေမဲ့အဲ့ဒီထားနဲ့ပတ်သက်ရင်တော့တန်တမာကြီးတွေကမှကျွန်တော်နားလည်တော့ကတော့ဟိုလွန်ဆွဲနေတော့မှရှိတယ်တချို့ကလည်းမဟုတ်ဘူးဒီလိုမျိုးအချိန်တွေကမှဒါပို့ပြီးတော့မှ reform တက်ကိုသွားပြီးပို့စစ်တပ်ကိုပြည်သူကြောင့်လည်းနားလည်အောင်လုပ်ဖို့စသဖြင့်ပေါ့နော်ဟိုသွားခြင်းနဲ့ဆံမျိုးတွေလည်းရှိနေသေးတယ်တို့တော့လည်းတခုလို့ရှိတယ်ဟိုကခုနကဟိုကွာမိုးရပြောသားတယ်လို့ဒီကျွန်တော်တို့ public ရဲ့ perception ပေါ့အနောက်ပိုင်းလူဖွဲ့ကြီးမှာကဘယ်လိုဖြစ်တာလဲသူက sentiment ရပါတော့ဟို human rights ဆိုတဲ့ဟာကအခြေခံတယ်ပြီးအဲ့ဒီဟာရှိတယ်အမှန်ဥညာရေးနဲ့ပတ်သက်ပြီးတော့ဒီ status ပေါ့အဲ့ဒီဟာမဖြစ်ဘဲဟာမျိုးတွေကဒီသူတို့ဂျာရမှာကြားတာတမျိုးကြီးဖြစ်နေတယ်နောက်ပြီးတော့သူကဖြူမဲပဲနားလေကျွန်တော်တို့ရှုပ်ပြေးတဲ့နိုင်ငံမျိုးနားမလည်ဘူးလေစာမန်လူတွေဂျာရမှာအဲ့တော့အဖြစ်နဲ့ကျွန်တော်တို့ကဒီလိုကြီးဖြစ်နေပြီးတော့ဒီတစ်ပတ်မှာရိုးရင်းကဒီနယ်ကြီးတွေကဒီခံရတဲ့ဆိုတဲ့ဟာမျိုးဖြစ်နေတော့ public pressure ကိုဆက်ဆံရနိုင်ငံကြီးကအာဏာပိုင်ကတုံ့ပြန်တဲ့အခါမှာအကျိုးဆက်ကြီးဖြစ်တတ်လာတာပေါ့နော်အဲ့ဒီလိုမျိုးတော့ဒုံဆွဲမှုတွေတော့ရှိနေကြတယ်
ဟုတ်ကဲ့ခင်ဗျာကုအောင်မှုသောဥစဉ်ဝင်လီတိုင်းပေါ်မှာခဏနေပြပါတော့ရှင်နေဆက်ပြီးချင်ပါတယ်ရင်းဆုံးတော့ရှင်သူဖြစ်တဲ့ကုနေမျိုးအောင်လီတိုင်းပေါ်ရောက်နေပါပြီကုနေမျိုးအောင်တူတူတိတ်တူတူတူဆွနေလို့ရပါတယ်ခင်ဗျာမင်းများလည်းမင်းများလို့ရပါတယ
်ဟုတ်ကဲ့ပါကျွန်တော်ပြည်ကျန်တော့ဒီဖစ်တဲ့ဆက်ဆံရေးဆိုတဲ့အကြောင်းလေးပါကျွန်တော်ဖစ်တဲ့ဆက်ဆံရေးကကြားခင်းလာလို့လည်းပြောလို့မရခင်ဗျာဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်အရင်တလောကပဲဒီအိန္ဒိယလိုဘာလို့နေလဲဒီအဲ့လိုအဆက်ပြေကြီးကောင်းမလားရေတွေ့ရတယ်အားလေးကျွန်တော်ပြောရမယ
်ဟုတ်ကဲ့ပါခင်ဗျအခုနေမျိုးအောင်သူရဲ့အမှတ်ချက်လေးဝင်ပြောတာပေါ့နော်နောက်တစ်ယောက်ကတော့မင်းပြဦးမောင်ကျော်စံပါက
ဥမောင်ကျော်စံဆွေးနွေးလို့ရပါတယ်အဲဥမောင်ကျော်စံဥမောင်ကျော်စံဥမောင်ကျော်စံကြားပါလားခင်ဗျဥမောင်ကျော်စံလိုင်းကြပါပါလေဟုတ်ကဲ့ကျွန်တော်အဲ့တော့ကိုစင်ဝင်းကိုပဲကျွန်တော်မေးချင်ပါတယ်ကိုစင်ဝင်းခုနကပြောထားတဲ့အခြေအနေလေးပေါ့ဒီ public pressure ခုနကပြောလို့ပေါ့ဒီအနောက်နိုင်ငံမှာရှိတဲ့လူဖွဲ့စည်းတွေကနေပြီးတော့မြန်မာနဲ့ပတ်သက်လို့အမြင်ပြောင်းသွားတယ်ဒီ public pressure တွေနောက်တစ်ခုကတစ်ဖက်မှာတန်တမာကြီးရဖိအားတွေဒီအနေအထားပေါ်မှာမြန်မာဆူရဘက်ကတုတ်ပြန်ကင်တွယ်ပုံပေါ့အဲ့ဒါနဲ့ပတ်သက်လို့ကျင်းတဲ့အားရဖွယ်ရှိတာကိုစင်ဝင်းအမြင်သိချင်ပါတယ
်လက်တော့အနေနဲ့ကြည့်ရရင်တော့မြန်မာဆူရဘက်ကတုတ်ပြန်ကဟို proactive မဖြစ်သေးဘူးနော်ဟိုတော့ဟိုဘယ်လိုဆုံးတော့တုတ်ပြန်တာပဲဒါပေမဲ့တိတ်နေတယ်သိပြီးတော့ဟိုကလေဟိုကိုယ့်ရဲ့ပုံမူပေါ်မှာပဲအရန်တိုင်လာတယ်ဒီဟာကိုဟိုဒီ site ကတကယ်ပဲဆက်နေဝင်ယူဆိုင်ပြီးတော့နည်းနည်းဒါမျိုးကချစ်ချင်းနည်းနည်းဆိုတာတုတ်ပြန်တာကိုအဲ့လိုမျိုးလောက်မှာမရှိသေးဘူးတစ်ခါမှလည်းအဲအဲ့တော့ဘာဖြစ်လဲဆိုတော့ဟိုနိုင်ငံအပြည့်ဒီမိုကရက်တစ်နိုင်ငံတွေကစဉ်းစားတာကအာမြန်မာဆိုရအခုဒီတော့ sensitive policy ရပါလို့ဒီတရုတ်ဘက်ကိုရှင်းပို့ပြီးတရုတ်ဘက်ကိုပြန်ပြီးတော့ရောက်နေတာမြန်မာပြည်အနေနဲ့2012မတိုင်မြတ်အချိန်ကြီးကပြန်ပြီးတော့ကတ်နေလားဆိုတော့ဆိုရမရှိရဲ့မြန်မာဆိုရကအဲ့ဒီဟာကိုကင်တယ်ဖို့တို့တယ်အခုကအိန္ဒိယနိုင်ငံနေနဲ့အတဲ့တော့ဥပမာအာဆီယံလိုဟာမျိုးကတော့ဝင်ဘဝရှိနေတယ်နော်ဒီဒါပေမဲ့အင်ဒိုနီးရှားတို့မလေးရှားတို့ကသူတို့လည်းဖိအားတွေယူဆိုင်ရရတယ်မြန်မာနဲ့ပတ်သက်ပြီးတစ်ခုလို့ပေါ့နောက်အဲ့လိုမျိုးပေါ့အိန္ဒိယကတော့တက္ကနာဖြစ်သွားခုနပြောတဲ့မှန်ပါတယ်အိန္ဒိယကကျွန်တော်တို့နဲ့လာပြီးတော့လာရင်လာပြီးလာပေါ့နော်အဲ့ဒါပေမဲ့အဲ့ဒါနဲ့မလုံတော့ဘူးကျွန်တော်တို့ democratic transition ကိုမထိခိုက်အောင်ဆိုရင်ကျွန်တော်တို့ဒီချက်ဟိုဒီက active ဖြစ်ဖို့တော့ပြင်မယ်နဲ့ဆင်းနေ
ဟုတ်ကဲ့ခင်ဗျာကျွန်တော်တော်ရရှိသူပြန်ပြီးတော့အလှည့်ပေးကြပါလေဥမောင်ကျော်စံလီလိုင်းပေါ်ပြန်ရောက်နေပါပြီဥမောင်ကျော်စံကြားပါလားခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ဆွနေလို့ရပါတယ်ခင်ဗျာတူပေါ့
ဟုတ်
ကဲ့ဆွနေလို့ရပါဥမောင်ကျော်စံ
ဟုတ်ကဲ့အခုဒီအစိုးရဟိုနိုင်ငံတကာကဖိအားပေးနေတယ်ဆိုတာကအစိုးရကအရင်ကတည်းကဟိုခေါင်းဆောင်ဖြစ်တဲ့ဟို NLD ခေါင်းဆောင်ကိုယ်တိုင်ကစုရအမျက်ကြီးယူခဲ့တာပေါ့နိုင်ငံတကာကဖိထားတဲ့စုရဒီစုရရဲ့ပုံကျူတွေအခုခံရတာလို့ကျွန်တော်တို့ကအမြင်နဲ့နောက်တခါကလာဘင်္ဂါလီတွေဒီမှာလေလိုင်းကနေပြီးတော့ဟိုဒီဒေါ်ဆက်စစ်ကြီးကိုပြေးခဲ့ပါလေအကူအညီပြေးခဲ့ပါလေဆိုတာပြောနေတယ်။အဲကျွန်တော်တို့ရခိုင်တဲ့ဘက်ကတော့သူတို့အပေါ်မှာတံပြရရှိတယ်။ပြီးတော့အခုတော့ဖြစ်နေတဲ့ပုံကဒီအစိုးရလုပ်ပုံကိုင်ပုံတွေကတော့ဒီကလာတွေထွက်သွားပါလေကြီးတယ်ပြေးပါလေဆိုတဲ့ကလာတွေကကိုပြန်ခေါ်နေတာကြီးတော့ကျွန်တော်တို့ရခိုင်နေဟာဒီအစိုးရလက်ထက်မှာပဲကျွန်တော်တို့ဆူချင်းတော့ပဲ။အဲ့လိုမြင်နေရတယ်။
ဟုတ်ကဲ့ခင်ဗျာ
ကျွန်တော်ကတော့ဒီမိုကရေစီတော့ဘာလို့ဆက်ရှင်တော့ဘာလို့ကျွန်တော်တို့ကတော့တိတ်အရေးမလုပ်ဘူးတာဘာလို့ဆိုလို့ရှိရင်ကျွန်တော်တို့ကကိုယ်တိုင်ကိုယ်ပြေကိုယ်မျိုးကိုပဲလိုချင်တယ်ဒီဗမာအစိုးရလက်ထက်မှာအစဉ်ဆက်ကျွန်တော်တို့နှစ်ပတ်ခုနှစ်နှစ်မှရှိပြီရခိုင်မြေကအများကြီးဆုံးရှုံးသွားပြီကျွန်တော်တို့ရှင်မပြူကျွန်းတို့ရခိုင်ပပင်းလေးပဲပင်းလေးပင်းလေးတို့အခုမောင်တွန်းနဲ့ပူတီတော်ရေးရဲတော်ဆိုတာဒီပုံအတိုင်သွားနေလို့ကတော့မကြခင်ဆုံးရှုံးမယ်ဆိုတော့ကျွန်တော်တို့စိုးရင်နေတာ
ဟုတ်ကဲ
့ကြောင်းကျွန်တော်တို့ဒီအစိုးရလုံပုံကိုင်ပုံကားဖြင့်ကျွန်တော်တို့အများကြီးလုံနေသေးတယ်။တရားရင်းများတွေနဲ့ပူးပေါင်းပြီးတော့ဘယ်တော့မှလည်းသူကဆွေးနွေးခဲ့တာမရှိဘူး။တရားရင်းများတွေနဲ့ပူးပေါင်းပြီးတော့ဆွေးနွေးဖို့လိုတယ်။ဘာဖြစ်လဲလို့တရားရင်းသားကြီးကိုတရားရင်းသားကိုပူးပေါင်းဖို့လိုတယ်တရားရင်းသားနဲ့။အဲ့ဒါပဲကျွန်တော်တို့မြင်တယ
်။ဟုတ်ကဲ့ခင်ဗျာ။ဦးတ
ော့ဘာလို့ဖျားပေးပါစေ။အဲ့ဒီဖျားဟာအေးမကြီးဘူးလို့မြင်နေကျွန်တော်တို့
ဟုတ်ကဲ့ဥမောင်ကျော်စံသူ့ရဲ့မြင်မှာကျွန်တော်ကိုအောင်မှုဆောင်ဥအောင်မှုဆောင်ကိုလှည့်ပေးခြင်းပါလေဥမောင်ကျော်စံရခိုင်ဒေသခံရခိုင်လူမျိုးတယောက်ရဲ့ခံစားချက်သူပြောသွားတာရှိပါတယ်သူ့ရဲ့စိုးရင်ချက်ပေါ့အဓိကနေမြေဆုံးရှုံးမယ်ဆိုတဲ့ဒီစိုးရင်ချက်တွေနဲ့ပတ်သက်လို့ဒီအခြေအနေနဲ့ပတ်သက်လို့ရောကိုအောင်မှုဆောင်ဘာများတုံ့ပြန်ဆွေးနွေးလို့ပါလဲ
ဟိုကျွန်တော်အဓိကကျွန်တော်ပြောချင်တာကတော့ဟုတ်ကဲ့ဒီကျွန်တော်အဓိကပြောချင်တာတော့ကျွန်တော်အချင်းချင်းတွေပူးပေါင်းဆောင်ရွက်ဖို့လိုတယ်နောက်ကကျွန်တော်တို့တိုင်းပြည်ထဲမှာနေတဲ့ community တွေအဲ့ဒီလိုပဲကျွန်တော်တို့တိုင်းပြည်ကနိုင်ငံတကာနဲ့တိတိကျကျပူးပေါင်းဆောင်ရွက်ဖို့လိုတယ်။စီစီစကြစကားပြောဖို့လိုတယ်။အပြန်ပြန်အလန်လန်တိတိကျကျနားထောင်ဖို့လိုတယ်။ဒါနော်။အဲ့ဒီလိုအခြေအနေမရှိဘူးဆိုလို့ရှိရင်ခုနဟိုပါပေါ့။ခုနဟိုခုနတော်တော်ရှင်ခုနဟိုကျွန်တော်တို့ဟိုအကိုကြီးတူပြောသွားသလိုပဲအဲ့ဒီလိုအခြေအနေမျိုးနဲ့ရင်ဆိုင်လာရနိုင်တယ်။ဒါကဟိုကျွန်တော်ဥပမာဟို US briefing ဟိုတလောကအောက်လွှတ်တော် briefing လောက်တဲ့အခါမှာတိတိကျကျပြန်ပြီးတော့နားထောင်ကြည့်ပါအဲ့ဒီမှာလွှတ်တော်အမတ်ယောက်ကဘာပြောလဲဆိုတော့ကိုတိုင်းကိုပြူတယ်ဒီထဲမှာရှိတယ်တဲ့ ပြည်သူတွေကိုတကယ်ပဲမဆောက်ရှောက်နိုင်ဘူးဆိုရင်အဲ့မဆောက်ရှောက်နိုင်တဲ့ဒေသကိုပေးလိုက်ပေါ်တဲ့သူများကိုအဲ့လိုသဘောမျိုးပုံလုံးလုံးတဲ့သဘောမျိုးပြောသွားတာတွေ့ရတယ်ဒီအလားလာတွေကကျွန်တော်တိုင်းပြည်အတွက်မကောင်းဘူးကျွန်တော်တိုင်းပြည်အတွက်မကောင်းသလိုဒခိုင်ဒေသအတွက်မကောင်းဘူးအဲ့တော့ကျွန်တော်တို့ကပြဿနာတစ်ခုဖြစ်လာရဆိုလို့ရှိရင်အဲ့ပြဿနာတစ်ခုကိုတည်တည်ချာချာကြည့်ပြီးတော့တည်တည်ချာချာစကားပြောဖို့ဆွေးနွေးဖို့နော်ဟိုအချင်းချင်းအပြန်အလှန်ဟိုဘယ်လိုခေါ်လဲစာနာပြီးတော့ဟိုအလုပ်လုပ်ကြဖို့အရန်အရေးကြီးတယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်တယ်အခုဟာငါတို့ကျွန်တော်တိုင်းပြည်မှာကျွန်တော်ခံစားရတာပေါ့နော်ငါတို့ပဲမှန်တယ်သူတို့ကသွားတယ်ငါတို့ကသာဟိုဒီတိုင်းပြည်ကိုပိုင်တယ်သူတို့ကသူတို့နဲ့မဆိုင်ဘူးစသဖြင့်အဲ့လိုယက်တီချက်မျိုးနဲ့ကျွန်တော်ယက်တီပြီးတော့လူတိုင်းကိုကျွန်တော်တုံ့ပြန်နေမယ်ဆိုလို့ရှိရင်ခုနကိုတယောက်ပြောသွားတဲ့အန်ဒီရဲ့မျိုးကျွန်တော်မှရှိတယ်။အဲဒါကြောင့်ကျွန်တော်အဓိကပြောချင်တာကတော့ကျွန်တော်အစိုးရအနေနဲ့ပဲဖြစ်ဖြစ်ကျွန်တော်ရခိုင်ပြည်သူတွေအနေနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့ပဲဖြစ်ဖြစ်တော့ကျွန်တော်တိုင်းပြည်ထဲမှာရှိတဲ့လူမျိုးစုံဘာသာစုံပြည်သူတွေနဲ့စစ်စစ်ကြလက်တွဲပြီးတော့အလုံးလုံးနိုင်မှုလိုတယ်စကားပြောနိုင်မှုလိုတယ်ဒါအပြင်ကဘာကဘာတွေပြောနေတယ်လဲနိုင်ငံတကာကဘာတွေပြောနေတယ်လဲသူနဲ့တိတိကျကျလက်တွဲပြီးတော့အလုံးလုံးမှခုနလိုပြဿနာမျိုးတွေကိုကျွန်တော်ရှောင်ရှားနိုင်ပြီမယ်လို့ကျွန်တော်အဲ့လိုပဲယူဆတယ်ကိုသားလေ
းဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်တော့ချင်တူလှည့်ပေးချင်ပါတယ်ကိုမင်းမင်းဆွေးနွေးလို့ရပါတယ်တူပေါ့အ
ေးဟာကိုဟာကျွန်တော်တို့မြင်တာကတော့နိုင်ငံတကာဖီအားပေးတယ်ဆိုတာကတော့ဟိုဒေါ်စန်းစုကြည်အနေနဲ့အဲဟိုဒီဒီခိုင်းဒီနယ်မြောက်ပိုင်းကိုကျွန်တော်တို့ကနှစ်ခေါက်တော့လေ့လာရပါတော့။လေ့လာတဲ့အခါကျတော့အဲ့ဒီပေါ်မှာနိုင်ငံတကာကကုသသမဂ္ဂ UN ကရုံးနေမျိုးတွေကသူကပို့ဝင်နေတဲ့သူ့အနေနဲ့ကျွန်တော်တို့ကတော့ဖွင့်ပေးစီခြင်းနဲ့ပေါ့။သူကဥပဒေမလုပ်တဲ့အခါကျတော့နိုင်ငံတကာကလည်းသူ့ပေါ်အပြင်စောင်းတာပေါ့။နောက်ပြီးတော့ကိုပြီးရနိုင်ငံကြီးငါလေးကကျွန်တော်လည်းလက်ချက်ပြောပါမယ်။တို့ပေါ့နော်။ဟို
ဆရာလည်းသူ့ပြရအောင်အားလုံး။ဟုတ်ကဲ့ပြောပါ။
အဲ့တော့ကိုပြည်နယ်မှာသူတို့ဖွဲ့စည်းရေးကစကြည့်တယ်ကျွန်တော်တို့မြင်တာပေါ့နော်ကိုပြည်နယ်ကြီးကကိုပြည်နယ်ကိုစခေါ်ရဲကသူကပါတီအားလုံးကိုသူကရပ်ပတ်လုပ်ပြီးတော့မှမီးတင်းပြီးတော့မှခေါ်ရမှာရအဲ့လိုမခေါ်ဘဲနဲ့သူကရည်ရွယ်ချက်ကတော့ကောင်းပါရဲ့ပေါ့လေသူရည်ရွယ်ချက်ကသဘာဝပုံမှန်နဲ့ဒါကုလသမဂ္ဂလည်းပုံပုံမျိုးချပြတိုးပြီနဲ့ရည်ရွယ်ချက်ကောင်းပြီနဲ့ဟိုပါပေါ့ step by step မကြည့်ဘူးဗျာပြစီကြမကြောက်ဘူး political policy ကြမကြောက်ဘူးကျွန်တော်တို့ကအဲ့လိုမြင်တာပေါ့ဗျာနော်ဟုတ်ကဲ့အဲ့ဒါလေးတော့နည်းနည်းပြောနေတာအများကြီးကကြားလို့လဲပြလိုက်ပါအောင်နော်
ဟုတ်ကဲ့ပါခင်ဗျာကုမင်းမင်းကျေးဇူးပါကျွန်တော်အခုစိတ်ဝင်းကိုမေးချင်ပါတယ်အဲ့ကိစ္စနဲ့ပတ်သက်လို့အခုကုလသမဂ္ဂနဲ့ပတ်သက်လို့ရောအခုခုနကကုမင်းမင်းပြောသွားတဲ့အထက်မှာရခိုင်ပြည်နယ်ထဲမှာကုလသမဂ္ဂအဖွဲ့တွေလွတ်လပ်လှုပ်ရှားဝင်ပြီးပါပါညာသူတို့ပြောသွားတယ်ရှိပါတယ်အဲ့တော့လက်ရှိအစိုးရကရခိုင်ရင်းနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်ချက်တွေကိုကင်တွယ်ဖြေရှင်းနေတာနဲ့ပတ်သက်လို့ရောအားနည်းချက်အားသာချက်ကိုစိတ်ဝင်ပါတွေ့လဲခင်ဗျာ
ဒီတော့ဆန်းစုကြည်နေလေသူကတော့ဟိုသူကမဟာပြည်အနေနဲ့ကြည့်ပြီးတော့လုပ်တယ်ပေါ့နော်ဒါပေတူအမြင်နေမှာသူကဒီမြေကြီးမှာပြည်ပဒအလလလမ်းစဉ်နဲ့ချင်းတက်မယ်ဆိုတဲ့ဟာပေါ့အဲ့ဒါကြောင့်ကိုပြန်နံကိုခေါ်လိုက်တယ်သူကျွန်တော်လည်းမြင်တယ်သို့တော်လည်းပဲမှတ်မှတ်တယ်ဒီသူက consensus တွေယူတဲ့နေရာမှာအားနေတယ်အဲ့ဒါပါလဲဆိုတော့ဆန်းစုကြည် management လုပ်တဲ့နေရာမှာ manage လုပ်တဲ့နေရာမှာကွာကွာတော့စေတနာလည်းဖြစ်မှာပေါ့လေငါလုပ်မယ်ဟဲ့လားနော်အဲ့ဒါဟိုထောက်ခံပေးဆိုတဲ့ဟာပေါ့ share ဖို့သိအားမပံမင်းနဲ့သူကိုယ်တိုင်စီမံနေဟာကိုအားတန်နေအဲ့ဒီဟာတွေရဲ့အကျိုးဆက်တွေလည်းခုတွေ့ရပါလေခုနကပြောသလိုရခိုင်နားတွေအနေနဲ့မတင်ရတာတွေပဲဖြစ်ဖြစ်ဟဲ့လားတော်တော်ပါတီတွေနိုင်ငံပါတီမတင်ရတာတွေပဲဖြစ်ဖြစ်ပြတော့လေမာဒီအကြောင်းဆွေးနွေးမယ်ဆိုတော့ပြီးမဆွေးနွေးဘူးဆိုရင်ဟာမျိုးပေါ့အဲ့ဒီပြဿနာကျွန်တော်တိုင်းပြည်ရဲ့အဲ့ဒီဟာကဘာလဲဆိုတော့ leadership မှာ share လုပ်ချင်တဲ့စိတ်မရှိတဲ့ပြဿနာကဒီအကျိုးဆက်တွေဒီနေ့ကြုံရတဲ့ပြဿနာတွေကအနေနဲ့ပါတယ်လို့ကျွန်တော်ကတော့မြင်တယ
်ဟုတ်ကဲ့ကျွန်တော်ကော်မှုဆိုလေးလိုက်ပုံမှာရှိပါလားကော်မှုဆိုကြားပါလား
ဟုတ်
ကဲ့ကော်မှုဆိုကျွန်တော်နောက်တစ်ချက်မေးချင်တာကဒီနိုင်ငံတကာဆက်ဆံရေးပါအခုကုလသမဂ္ဂတို့ဘာလို့မှဆွေးနွေးလာတဲ့အခါမှာအနောက်နိုင်ငံတွေဘက်ကအရင်ကလိုမြန်မာနိုင်ငံကိုပြစ်တင်ဝေဖန်ပြောလာတဲ့ထုံးစံတိုင်းပဲအရင်ကပုံစံမျိုးပဲရုရှားတို့တရုတ်တို့ကအတော်လေးကိုခုခံကာကွယ်လာအဲ့တော့မြန်မာနိုင်ငံနေနဲ့နိုင်ငံတကာဆက်ဆံရေးမှာ2017နောက်ပိုင်းမှာအနောက်နိုင်ငံတွေနဲ့ပုံနီးလာပြီးမြဲအခုအနေဒီဆွေးရလက်ထက်မှာဘာပြောတရုတ်ရုရှားနဲ့ဆက်ဆံရေးလည်းရှိလာတော့ဆက်ဆံရေးကအရင်ပုံစံပြန်ဖြစ်လာနိုင်လားတရုတ်နဲ့ရုရှားနဲ့ပုံနီးသွားနိုင်လား
အခုအခြေအခုအနေထားကတော့အဲ့ဒါကိုတွန်းပို့နေသလိုဖြစ်နေတာပဲလေ အဲ့ဒါကိုတွန်းပို့နေသလိုဖြစ်တယ်ဒါမှမဟုတ်ကိုကိုနိုင်ကရွေးချယ်တာလည်းဖြစ်နိုင်ပါတယ်အခုဆိုတော့ကျွန်တော်တို့အနေနဲ့အဲ့လိုအခြေအနေမျိုးကိုတွန်းပို့ခံနေရတိတချက်ကဒီအထူးသဖြင့်တော့ဒီရကိုင်းပြဿနာကိုကျွန်တော်တို့မဖြေရှင်းနိုင်လို့ရှိရင်ဒီကျွန်တော်တို့အနေထားဥနာလို့အနောက်အုပ်စုနဲ့ပေါ့နော်ဆက်ဆံရေးကတော်တော်ကိုဟိုတင်းတင်းမာမာဖြစ်သွားမဲ့သဘောဖြစ်တယ်ကျွန်တော်တို့အဲ့လိုပဲယူဆတယ်ဒါပေမဲ့လောလောဆယ်ဆယ်အနေထားမှာတော့ကျွန်တော်အဲ့လောက်ကြီးအထိတော့ကျွန်တော်တော့ဟိုဘယ်လိုခေါ်မလဲဟိုမထင်သေးပါဘူးအဲ့လောက်ကြီးအထိမထင်သေးဘူးဟိုတစ်တစ်ချက်ကဒီကိစ္စကဟိုနာစီရေးရရေးဥဆောင်မှုတွေနဲ့တိုက်ရိုက်သက်ဆိုင်နေတဲ့အခါကျတော့ဟိုနာလိုတက်မတော်နဲ့ပတ်သက်လို့ဆက်ဆံရေးတွေဖြတ်တောက်တာပါညာစီရေးရရေးဘယ်လိုခေါ်မလဲအခုဒီကိစ္စတွေမှာဟိုရပ်တန့်တာပါညာအဲ့ဒါတွေကတော့ဖြစ်ကောင်းဖြစ်လာနိုင်တယ်လို့ကျွန်တော်တော့အဲ့လိုထင်တယ
်ဒ
ီပိုင်းမှာလည်းပဲဒီအနောက်နိုင်ငံကောင်းဆောင်တွေအနေနဲ့ကဟိုကျွန်တော်တို့ရဲ့ဟိုနိုင်ငံရဲ့အကြက်တဲဟိုသူ့တစုံတရာသိတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
ဒါပေမဲ့ကျွန်တော်အစိုးရင်ဆုံးကိစ္စကအတုကလူမှုပရက်ရှာနိုင်ငံတကာပြည်သူတွေကကျွန်တော်တို့ကိုဘယ်လိုမြင်နေသလဲအဲ့ဒီအမြင်ကိုကျွန်တော်တို့မပြောင်းနိုင်ကျွန်တော်ဒုက္ခတွေ့နိုင်တယ်ကျွန်တော်တို့အဲ့ဒါကိုကျွန်တော်အစိုးရင်ဆုံးပဲဖြစ်ပါတယ်
ကျွန်တော်ဒါနဲ့ပတ်သက်လို့ကုစိန်ဝင်းကိုနောက်ဆုံးမေးချင်ပါတယ်ဒေါန်ဆန်းစုကြည်နဲ့ပတ်သက်လို့ကအစအနောက်နိုင်ငံတွေမှာခုနပြောလို့ပေါ့နော်ဒီအော့စပို့တက္ကသိုလ်မှာပုံဓာတ်ပုံဖြုတ်ချတာတို့ကစဖြစ်ခဲ့တော့အခါကျတော့ဒီပုံရိပ်ကိုပြန်ပြီးတော့ထိန်းနိုင်ပါမလားကိုစိန်ဝင်းရဲ့အမြင်သိကြပါလေကျွန်တော်တို့10မိနစ်လောက်ပဲရပါတယ
်အဲ့ဒါတော့ concern ရှိဒီပုံမတည်ပါလေသူရဲ့ပုံရိပ်ကတော့တော်တော်လေးကိုကြာသွားသူ့ကိုဟိုနော်ဟိုတကယ်ဟိုပဲအဲဟိုကိုယ်ပြခဲ့တဲ့အများကြီးပြီးတော့ဒါမျိုးဟိုသူတို့မဟုတ်ပြောကန်ဖြစ်ပြီးတော့ဒါမျိုးကြာသွားတာပေါ့လေအဲ့တော့ဒါကိုပြန်ဆယ်ဖို့ဆိုတာတော့ကျောင်းဆန်းစုကြည်ရဲ့စောင့်ဆောင်ရင်းနဲ့သူရဲ့လုပ်ချင်တဲ့ကံကျင်တဲ့စိတ်ပေါ်ပေါ်ပြပါလိမ့်မယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ daily life season အချင်းစစ်တော်လို့ပါပါဝင်ဆွေးနွေးပေးတယ်ဥအောင်မိုးစောဥစိန်ဝင်းနောက်တနေ့တော်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season ဒီမှာရနာခွင့်ပြပါခင်ဗျာ
အင်္ဂါညတရားရင်လိုက်ဆင်းရဲကန်ကိုနားဆင်ခဲ့ကြရတာပါဗုဒ္ဓဟူးနေ့မနေ့ထုတ်လွှင့်မဲ့အစီအစဉ်ကိုတော့ line to meter 30နဲ့40နဲ့50တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုတော့တရင်ချင်းချက်ကိုမတ်တရင်ထိုက်ကြညာပေးပါမယ်ရှင
်ခစ်တဲ့အမေရိကန်သမိုင်းမှာတနက်သမားတဦးလက်ချက်နဲ့အစိုးရအဆုံးတည်ကြည်ခဲ့ရတဲ့လူစုလူဝေးတွေပြစ်ခတ်မှုရဲ့နောက်ွယ်အကြောင်းရင်းကိုသိရဖို့နီဗာဒပြည်နယ်လာစ်ဗေးဂတ်ရဲအဖွဲ့ဆက်လက်ရှာဖွေနေရဆဲဖြစ်ပါတယ်တနတ်သမားကတော့နီဗာဒပြည်နယ်မက်စခွက်ကအသက်64နှစ်အရွယ်စတီဖင်ပက်တော့ဖြစ်တယ်လို့တာဝန်ရှိသူတွေကအတည်ပြုပါတယ်တိုက်ခိုက်မှုကြောင့်59ဦးသေဆုံးပြီး529ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်အင်အားဖြင့်ဟာရီကိန်းမုန်တိုင်းဝင်တိုက်ခဲ့တဲ့အမေရိကန်ပိုင်ပေါ်တူရီကိုကျွန်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုကြီးစုဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ရောက်ရှိသွားပြီဖြစ်ပါတယ်ပေါ်တူရီကိုကျွန်အုပ်ချုပ်ရေးမှူးရီကာရိုရာဆယ်လိုစစ်ဖက်အရာရှိတွေမုန်တိုင်းတန်တင်သူတွေနဲ့လည်းသမ္မတထရန့်တွေ့ဆုံဖို့ရှိပါတယ်။ဒါ့အပြင်ဟာရီကိန်းမုန်တိုင်းတန်တင်ခဲ့တဲ့အမေရိကန်ပိုင်းဗာဂျင်အိုင်းလန်ချိုအုပ်ချုပ်ရေးမှူးနဲ့လည်းသမ္မတတွေ့ဆုံဖို့ရှိနေပါတယ်။ယူဘဗီရာဆာယာနိုဘဲဆုရှင်တွေဖြစ်သိပ္ပံပညာရှင်တွေဖြစ်ကြတဲ့ရီနာဝစ်ဘယ်ရီဘရစ်နဲ့ကစ်တွန်းတို့ကိုရွေးချယ်လိုက်ပါတယ်။ Gravitational Waves ဒက်ဆွဲလိုက်နေကိုရှာဖွေတွေ့ရှိမှုအတွက်အခုလိုချင်းမြင်ခံရတာဖြစ်ပါတယ်။အမေရိကန်ဒေါ်လာတသန်းတဲ့တင်ချင်းမြင့်မဲ့ယူဘဗီရာနိုဘယ်ဆုရှင်တွေကတော့ဒီကနေ့အင်ကာနေမှာပဲဆွီဒင်တော်ဝင်သိပ္ပံအသိဉာဏ်ကကြီးညာတာဖြစ်ပါတယ်။ကမ္ဘာကျော်ယူဘဗီရာပညာရှင်အယ်ဖက်အိုက်ဆန်ရဲ့နှိုင်းရသီအိုရီကကျူတင်ဟော့ကင်းထုတ်ခဲ့မှုတဲ့ဒရက်ဆွဲအားလိုက်တွေတရှိနေကြောင်းကိုတော့မကြသေးခင်ကမှသိပ္ပံပညာရှင်တွေတွေ့ရှိခဲ့တာပါ။ဆွီချင်းမြင့်ခံခဲ့ရသူသိပ္ပံပညာရှင်၃ဦးကတော့ဆွဲငင်အားလိုက်တွေကိုစောင့်ကြည့်တိုင်းတာတဲ့လေးစားရောင်ကြီး၃ဒရက်ဆွဲလိုက်စောင့်ကြည့်လေးလာရေးဌာနလိုက်ကိုရဲ့လေလာတွေးရှိချက်တွေမှာအဓိကအခန်းကဏ္ဍကပါဝင်ခဲ့ကြသူတွေဖြစ်ပါတယ်ရှင်
။တရင်ချင်းချက်ကိုမတင်ထိုက်ကြညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရဝါလေးဖြစ်ပါတယ်။ကျွန်မရှားဖောင်းပါဒီကနေ့ညအစည်းအဝေးကိုတောင်းယူတင်ဆက်ပေးသွားတာပါ။ VOA American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.